Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာသောရရှင်နေပြောရှင်နိုင်ကြပါစေခင်ဗျာ။ VOA American ရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါ။
ကျွန်တော်ကြော်စမ်းတာပါမြောက်ကိုရီးယားဟာဒဏ်ခတ်ရည်ရွယ်မှုတွေကိုဆောင်ရွက်ပြီးနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုဆက်လုပ်နေစေဖြစ်တယ်ဆိုတဲ့သတင်းဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်းကုန်းကိုဘယ်လိုတုံ့ပြန်ကြသလဲဒုက္ခသည်တွေနောက်ထပ်ဝင်ရောက်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုစံမတ်ကိုဆင့်ခေါ်ကန့်ကွက်တဲ့ဆိုတဲ့သတင်းလိုသတင်းတွေကိုစတင်ပြီးတော့ဖော်ပြတင်ပြမှာဖြစ်ပါတယ်ဒေါ်ခင်မျိုးသက်နဲ့ကျွန်တော်ကြော်ပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့မနေ့ခင်းမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်းကုန်းပေါ်ကမ္ဘာကောင်းဆောင်တွေဘယ်လိုတုံ့ပြန်ကြသလဲဆိုတာနားဆင်ရမှာဖြစ်တယ်လို့ဖွင့်စည်းပုံကိုပြင်ဆင်မယ်ဆိုရင်ဘယ်လိုအချက်တွေပြင်ဖို့ဖြစ်နိုင်ခြေရှိပါသလဲ
။တိုင်းသားတွေလူကျင်တာကိုဒီတာမှာကိုရဲ့နိုင်ငံရေးပါတီကနေပြီးတော့ရွေးချယ်တင်မြှောက်ထားတဲ့လူတွေကဥဆောင်ပြီးတော့ကိုကျမက
ိုရှင်နေဦးဦးမင်းလွင်ဦးပြောကြားသွားတာပါဒီအကြောင်းနဲ့အတူရခိုင်ဒေသမှာခရစ်ယာန်သင်းအုပ်ဆရာတူပြန်ပေးဆွဲတပ်ဖြတ်ခံရတဲ့အကြောင်းစာရာတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသာပတေးနေ့မနက်ခင်းထိတ်တန့်အောင်နိုင်ငံကသတင်းတွေကိုဦးကျော်စံသာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားဟာသူတို့လက်နက်တွေစီးရီးအရာတိုက်ခိုက်ဖျက်ဆီးမခံရစေဖို့လှုပ်ဆောင်နေတယ်လို့လုံခြုံရေးကောင်စီကိုသောက်ကြံနေကတင်သွင်းတဲ့ကုလသမဂ္ဂအစည်းအဝေးခန္ဓာဆောင်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူနဲ့မြောက်ကိုရီးယားဆက်ဆံရေးဟာအမခန့်အောင်မြင်တယ်လို့ပြီးခဲ့တဲ့အပတ်ကပြောကြားခဲ့ပြီးတော့အခုအစည်းအဝေးခန္ဓာပေါ်ထွက်လာတာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကရဲရင်တဲ့သံတမန်ဆက်ဆံရေးတစိုက်တွေသာအဖြစ်ကိုရီးယားကျွန်းဆွယ်ငင်းချမ်းရေးအတွက်သမိုင်းဝင်အထောက်အမှုကိုဆက်လုပ်မယ်လို့လည်းသူရဲ့နိုင်ငံတော်အခြေပြမင်းကုန်းမှာပြောသွားခဲ့ပါတယ်။ဆက်လုပ်စရာတွေအများကြီးကြံသင့်နေတယ်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ February 28-28ကျရင်ဗီယက်နမ်မြို့မှာတွေ့ဆုံမယ်လို့လည်းပြောသွားတာပါ။ဒီကိစ္စကိုတောင်ကိုရီးယားသမ္မတကကြိုဆိုပြီးဗီယက်နမ်နိုင်ငံဟာအဆင့်တစ်ဆုံးနေရာဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့ကမ်ဘာအစည်းအဝေးခန်းစားဟာတနင်္လာနေ့က Writers စတင်ဌာနကိုဥစွာရောက်ရှိခဲ့ပြီးမြောက်ကိုရီးယားဟာအရက်ဖက်အဆောက်အဦတွေလေစိတ်လိုနေရာတွေကိုအဆုံးပြုပြီးတော့တိုက်ချင်းပြေဒုံးကြီးတွေစူလောင်ထားတာဂျက်ဖြတ်မဟန်ထားတာစံတဖို့လုပ်နေတာတွေရှိတယ်လို့လည်းအစည်းအဝေးခန်းစားမှာဖော်ပြထားပါတယ်။ဒါ့အပြင်မြောက်ကိုရီးယားဟာလုံခြုံရေးကောင်စီပြဋ္ဌာန်းချက်ကိုအာခံပြီးရေနံနဲ့ကြောင်မီးသွေးတွေကိုတရားမဝင်ဖယ်ယူပို့ဆောင်နေတယ်လို့လည်းဖော်ပြထားပါတယ်။
နောက်ထပ်အစိုးရရန်ရတစိတပိုင်းရက်ဆိုင်မှုထပ်ပြီးမဖြစ်စေဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေကြပြီးဗုဒ္ဓဖူးနေတကပိတ်ဆွေးနွေးပွဲကနေနေဆက်လုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ခုကိုမကြခင်ရက်တွေအတွင်းရလာနိုင်တယ်လို့ပြောကြပေမဲ့အသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးပါတီကြီးညက်စလုံးမှာကွဲပြားမှုတွေတော့ရှိနေစေဖြစ်ပါတယ်။အစိုးရရန်ပုံငွေအသုံးစိတ်ဟာ February 15ရက်နေ့အထိပဲရှိတာကြောင့်အဲ့ဒီရက်မတိုင်ခင်နေဆက်လုံခြုံရေးတိုးမြင့်မဲ့အစီအစဉ်ရေးဆွဲနိုင်မှုအတွက်ပါတီကြီးနှင့်ပါဝင်တဲ့ကော်မတီကအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ဆိုင်ရာအရာရှိတွေနဲ့တီးကြားဆွေးနွေးမှုတွေလှုပ်ဆောင်နေတာပါ။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ဆီကိုကြားနေဆက်တလျှောက်တိုင်းကာယံဖို့အတွက်ရန်မုံငွေထပ်မံတောင်းဆိုလိုက်ပြီးနောက်တည့်မှာပဲအခုလိုဆွေးနွေးကြတာဖြစ်ပါတယ်။အချိန်ဟာတဖြည်းဖြည်းကုန်ဆုံးလာနေတယ်လို့အလဘာမားပြည်နယ်က Republican အမတ်ဖြစ်တဲ့အထက်တော်တော်အသုံးစိတ်ခွဲဝေရေးကော်မတီဥက္ကဋ္ဌ Richard Shelby ကသတင်းထုတ်တွေကိုပြောပါတယ်။ဒါအပြင်ပါတီနှစ်ရက်ကြာသဘောတူညှိနှိုင်းမှုတွေလုပ်နေပြီဖြစ်ပြီးအခြေအနေကောင်းနေတာကြောင့်မျှော်လင့်ချက်ရှိနေပြီလို့လည်းပြောပါတယ်။အထက်လွှတ်တော်ကဒီမိုကရက်ပါတီရဲ့ဒုတိယခေါင်းဆောင်တူဦးဖြစ်တဲ့ Illinois ပြည်နယ်အမတ် Dick Durbin ကတော့သဘောတူညီချက်ရမှာဖြစ်မယ်ဆိုတဲ့စိတ်အားလုံးမှာရှိနေတာကြောင့်သဘောတူညီချက်ရမယ်လို့သူယုံကြည်ကြောင်းပြောပါတယ်။ Tennessee ပြည်နယ်က Republican အောက်လွှတ်တော်မှChuck Fletchman ကလည်းဆွေးနွေးပွဲမှာအကောင်းဖက်ကကြည့်ဆွေးနွေးမှုတွေများနေတယ်လို့ပြောပါတယ်။နှစ်ဖက်ကြားမှာတော့ဆွေးနွေးဖို့လိုနေသေးတဲ့သဘောထားကွဲလွဲမှုတွေရှိနေတယ်လို့လည်းတက်တော်အမတ်တွေကပြောကြပါတယ
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့ Vietnam နိုင်ငံဒါနန်မြို့မှာဒီလနောက်ပိုင်းတွေ့ဆုံမဲ့ကိစ္စကို American နဲ့မဟာမိတ်တွေကသတိထားကြိုဆိုလိုက်ကြပါတယ်။ဒီလိုတွေ့ဆုံမဲ့ကိစ္စဟာသမ္မတ Trump အင်္ဂါနေ့ကပြောတော်တဲ့နိုင်ငံတော်အခြေပြမင်းကွန်းမှာအရေးပါတဲ့နိုင်ငံသားရဲ့မူဝါဒကြီးညာရေးတရားဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာစတင်ခဲ့တဲ့ထိပ်ဖီးတွေရဲ့ညဉ့်ညံရေးနဲ့ပြန်လည်စစ်မြေရေးကိစ္စဟာစုရဲ့စက်တန်းအတွင်း Adika Omimutia Chedelule, Tramga Suare, Pigare Sangala, Dremia Guria, Bega, Nuclear Center, Yasangavi, Don't Eat Pillow Dalem, Sigabulu, Tramga Suare. The Galuza, Natangsa Hillary Clinton, I wake up when I beat them not Chickamasuin, a who come Nagurian and Sipsin, Nila Pilu, let Donald Tramga Piozova there. Dabi Mat Chinden House, Muara Lila, Leslie, Venja Muriaro. Now Korea and Sassan Yema, Donald Trump, Omimu Yanides from Hojang. Now Korea had nuclear season or seller look in the restaurant, Tautari, Tissini, Ajang Popiat, however.
Syria and American territory, Jotimbo, Lonely Bim, I situate a Puego, Chemombo, Josan, American and Mohammed, through a Joban Murigo, American Gap, Jamatajang, Tejang, American Becker, those only worry. I situate a Chemomi Pumon, Los Sounded. Gabata Wanga, make Mohammed a poem, Conasako, Yabodupuni, Washington, DC, got Sunny Burma, American and Jai, when you make Pompeo got Mingon Pio Jayama. Take I did the boat, the power, Pione Tobime, Yimanche Panaga, Pione Mashiba, Wulu Piobari, Tatri, Yotena, a chicken, Nibu, a Pione Mutahuda, Pippi, you a checker, Mabione Jone, Take I did Niama Mohammed, doing it to Sepiro, Take I my Pijang Piobari. Donald Trump got through her. I said to Jerigo, I'll name me Pijang, December Lagonga, Jinya Piro, Syria got American Tatan, the town of Name Jano, Melu, Jinya Lita, Dre, American M. Hamid, Mia Piane, the Cho, American Tamuri Kurango, and Athens, Sigera Pipari, Tamara, Indunet, Tina, American Yashiriga, Tamara, Pio Jaja, Dre, Shannon, Niajin Babe. IS a jampe, a puego, beat and chimoya, coody, a soma that did the low. IS situatra a puego, sepiro, decaya, miserago, American alunga nale, tara le pipari.
View American dam and epe bimava season ago, Minet Chonai Gani, Kuranai tea, Lindo bida, tons and nick, kilo has go don donga, Lindo bida, lise, kilo has conley shit on ya. Lido Bida Lisa Shik Kilo has Chowting Hatonya. Dudia Naiwama, Lila Mita Dia Guze, Kilo has Tinga Kung Harugani, your tolerant pinny.
Well, you know, you are within a celeb job January. Bangladesh Nangambego, Duka, the retaman, Wunyalla, Bangladesh, Suyaga, Mimanango, Kangwalibare. Just an absinthe, Kambinema, Suyatan at the Bonway, Dibwepsi Bobby and out Duka, the Wunyalla, Kisa Jump. Bangladesh Nangangangam Yamatana Majigo, through Nanganjayango, Sinkogera Pietello, Bangladesh Ayasi Duga Jojan, Channel News Isama Pojatavare, Natang Sakune Ogularunga Sabi, Sitayan, Nikom Mujang, Rohingya Muslim, Kunathing, Winyau, Kabi and Nau, Bangladesh Nangangu, a good thing, Winyala, Duka, Derigara, Buddha Bada, when you kinet, the Cham Nunes, Pijarello, a meme of Polo, Bangladesh Nanganjay, Yong Ayasi Duga Jojan, Tabimet. A year dragura popia matavau. A year draga the pibi miala nibi, nota nezama sounded the nyayi sidire. The jumper moot I can murigo, miazon yas sign on tidio lusambu, Nimasua or donsu tare lulezuga suare. The doka veriha, Bangladesh danga, sit down by Bandaban call Yuaro Kayan Kumingu, Piapi, Wialin, ya pitelule, nejazam yasidu, guga, pioja, hithatawa.
Yamanangani India Rego, Gala Tambu Apian India Ruby Way, Chowdatama Kontong Kritan at Shuijang, Kilogram Nasela Monkoton Arago, now Binglapine, Kalkatana Temuire, Ho Rama, Pansi Yamidelu, India Sua, Piran, Wingwisan, Songzang a poet, D. Araga, Bodupuni, Mapiobari, Shuijang Kotamuna, but the Pantadua, Nawushibari, Yamanangani India Go, Piapiro, Manibu Nere, Cotton, Shujang, Amyo Miago, now Pingla Pinere Pomes, Red Drain Yagajang, Tiara Jinja Topian Biosubari, Pansy Yami, Shuya Nanga Yachaga, Treaded Shui Pippi, a legend Sakotatma, Kone Kilogram, Lady Ruby Way, Chalkery, Guejo, Dane, Shujang Day and the Sepibari, Shurigo, Adri Panadure, Tabro, Puetela Raba, and now Pingla Pinere, Shimio Pampine, the Loma, Pansy Yami, Manko, Shujangia, Kubana, Nedrema, Ruby Gribon, Tia, Donze Lausini Babi, Shujangio, Indian and Namajin Tisanid, Bangladesh, Mima Nipo, Bhutan, and Dunang and Regani, India and Manko, Twemelo, Yongji Jabari.
American Sue has Venezuelan and Anthemra, Nicholas Maduro, Pilchavo, Otto Murri, Lonely Jindi. Nejas Nego, Jinunira, Pedalo, Turki, Thamra, Receptive, Aduanga, Suswalai Bare. Pedanari, Wine, Nere. Venezuela Thamdao, Turkey, Tokamu, Yasango, America, Pia, Pila Jima, Thamda Aduanga, Agulo, Tumpian, Jojala Java. Venezuela Nangan Thamna, Yuka Wan and Telara, Pseda, သူ့ကိုဖြုတ်ချရအောင်အမေရိကန်သမ္မတမှာဘာအနာရှိတယ်လဲကြီးနိုင်ငံချင်းလောက်တာကိုသူ့အနေနဲ့လက်မခံနိုင်ဘူးနေချက်လူရက်တွေကိုဆန့်ကျင်နေလို့လည်းပဲသမ္မတအာဒိုဝန်ကသူ့ရဲ့ပါတီဝင်ပါလီမန်အမတ်တွေကိုမင်းငွန်းပြောရမှာထဲသွင်းပြောကြသွားပါတယ်အမေရိကန်နဲ့ဥရောပသမ္မတကတို့ကအတိုက်ခံကောင်းဆောင်ခွန်ဂွိုင်ဒိုဗင်နီဇူလာဂျာဖြတ်သမ္မတအဖြစ်အစည်းအမပြုထားချိန်မှာတူရကီသမ္မတအာဒိုဝန်ကမဒူရိုကိုအခိုင်အမာထောက်ခံနေတဲ့အတွက်သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေနဲ့ထိတ်တိုက်ရင်ဆိုင်တူးမဲ့အနေအထားပုံမူများပြားလာရပါတယ
်ထိုင်းနိုင်ငံမှာအထင်းသိမ်းခံနေရတဲ့ဘာရင်းသဘောဘောလုံးသမားဟကင်းအယ်အရေဘီရဲ့အမှုနဲ့ပတ်သက်ပြီးအစိုးရကအဆုံးဖြတ်ပေးမှာမဟုတ်ဘဲတရားရုံးကသာအဆုံးဖြတ်ပေးမှာဖြစ်ကြောင်းထိုင်းရှင်နေချုပ်ပြောခွင့်ရကပြောပါတယ်ဒီအယ်အရေဘီဟာဩစတြေးလျနိုင်ငံကနေပြည်ဇန်ခီထွက်လာတာဖြစ်ပြီးတော့သူ့ကိုနိုဗ ెంబ ာလထဲမှာဖမ်းဆီးခဲ့တာပါနိုင်ငံတကာရဲတပ်ဖွဲ့ Interpol ကအနီရောင်သတိပေးချက်ထုတ်ပြန်ထားတာကြောင့်လင်းစီးလာတဲ့သူ့ကိုဖမ်းတာဖြစ်ပါတယ်အသက်25နှစ်အရွယ် El Arabia ဟာသူ့ကသူ့နိုင်ငံမှာနိုင်ငံရေးအရဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတာဖြစ်ပြီးတကယ်လို့သူ့ကိုပြန်ပို့မယ်ဆိုရင်သူ့ဟာအနှိပ်ဆက်ခံရနိုင်ခြေရှိတယ်လို့ပြောပါတယ
်ကျွန်တော်ဗနီနီမနဲ့ကင်းထေတန်းရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါ်ကင်မျိုးသက်တို့ပြောပြခဲ့ကြတာပါမြန်မာသတင်းလှော်ရီမတိုင်ခင်အခုရင်ဆုံးနိုင်ငံတကာသတင်းလှော်တစ်ပုဒ်ကိုတင်ပြခြင်းပါတယ်ဒီလကုံလောက်မှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့ဗီယက်နမ်နိုင်ငံမှာဒုတိယအကြိမ်ထိပ်သီးစီးဝေးပွဲကိုကျင်းပမယ်လို့အမေရိကန်သမ္မတရဲ့ကြီးညာချက်ကိုအမေရိကန်ရဲ့မဟာမိတ်တွေကသတိနဲ့ကြိုဆိုခဲ့ကြပါတယ်သမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒတွေကိုထင်ဟပ်လေ့ရှိတာကြောင့်ကဘာတဟွမ်းကစောင့်ကြည့်ခဲ့ကြပြီးသမ္မတဒိုနယ်ထရန့်ကဒါဟူအင်ကာနေကပြောကြတဲ့ဒုတိယအကြိမ်နိုင်ငံတော်အခြေပြမေခွန်းမှာထည့်သွင်းပြောသွားတာပါသမ္မတပြောကြတဲ့မေခွန်းပေါ်မှာကဘာတလွားကတုတ်ပြန်ချက်တွေနဲ့ပတ်သက်လို့လန်ဒန်မြို့ကဟန်ရီရစ်ချ်ဝဲပေးပို့တဲ့သတင်းလွှာကိုတော်ခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဒီလကုံတွေ့ဆုံမှုရှိတယ်လို့သမ္မတဒိုနယ်ထရန့်ကကြေညာပါတယ်ဒါဟာသူရဲ့အောင်မြင်တဲ့နိုင်ငံခြားရေးမူဝါဒတစ်ခုဖြစ်လဲကြေညာခဲ့တာပ
ါ Nuclear testing has stopped and there has not been a
nuclear ဆန်သက်မှုတွေရပ်သွားပါပြီဒုံးကျည်ဆန်သက်ပြစ်လွတ်မှုမလုပ်တာလဲ15လကျော်နေပါပြီ
သူသာ2016မှာသမရအဖြစ်ရွေးမခံခဲ့ရဘူးဆိုရင်အခုချိန်လောက်ဆိုအမေရိကန်ဟာမြောက်ကိုရီးယားနဲ့စစ်ဖြစ်နေလောက်ပြီလို့လည်းပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေအောင်မြင်တယ်လို့သူရဲ့ပြောဆိုချက်ဟာအငင်းပွားစရာဖြစ်နေတယ်လို့Britain Chief Secretary Chatham House ကLeslie Vinjamuri ကပြောပါတယ
် There is still evidence that they are committed to their nuclear program.
North Korea ကသူ့ရဲ့ nuclear အစီအစဉ်ကိုဆက်လုပ်မယ်အထောက်အထားတွေတွေ့နေရပါတယ
် South Korea သမ္မတပြောခွင့်ရ Kim A Jong ကသမ္မတ Trump ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်မယ်ကြေညာချက်အတွက်ကြိုဆိုခဲ့ပါတယ
် Ije Vietnam ဆိုနွန
် Vietnam မှာခေါင်းဆောင်နှစ်ဦးတွေ့တဲ့အခါမှာပိုတိကျပြီးပိုလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေဖြစ်လာမယ်လို့မျှော်လင့်ပါတယ်လို့ပြောသွားတာပါဒါဟာတောင်ကိုရီးယားဘက်ကနေတတိထားပြောဆိုပုံရတယ်လို့အမေရိကန်မူဝါဒရေးရာသုံးသပ်သူ James DeBois ကပြောပါတယ
် I would imagine that there are many people in South Korea who are concerned at this point
that Donald Trump might continue သူရဲ့တရုတ်သင်းရေးကိစ္စတွေနိုင်ငံတကာသဘောတူညီချက်တွေကနှုတ်ထွက်တဲ့ကိစ္စတွေပဲဆက်ပြီးလုပ်နေမလားလို့တောင်ကိုရီးယားလူတွေစိုးရိမ်နေကြပါတယ်သူကနျူကလ িয়ার ဆိုင်ရာဘယ်သဘောတူညီချက်အတွက်ပဲဖြစ်ဖြစ်အလဲအလဲလုံနိုင်တဲ့အနေနဲ့ကိုရီးယားကျွန်းစကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့လှုပ်လေမလားဆိုတာကိုပြောနေကြမယ်လို့ထင်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတထရမ့်ကအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းမယ်လို့ထပ်တလဲလဲပြောနေပြီးတာလီဘန်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကြိုးစားနေတာဖြစ်ပါတယ
်။ Great nations do not fight endless wars.
ကြီးမြတ်တဲ့နိုင်ငံတွေဟာအဆုံးမရှိတဲ့စစ်ပွဲတွေကိုမတိုက်ကြပါဘူး
။ဒါအပြင်ဆီးရီးယားက IS စစ်သွေးကြွတွေကိုတိုက်ထုတ်နိုင်ပြီလို့လည်းသမ္မတကကြေညာပါတယ
်။ Today we have liberated virtually all of the territory.
ထိန်းချုပ်ထားတဲ့နေမြေတွေအားလုံးနီးပါးကိုကျွန်တော်တို့လွတ်မြောက်အောင်လှုပ်ပေးပြီးခဲ့ပါပြီ
။ဒါပေမဲ့ဆီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းတာအတွက်အမေရိကန်ရဲ့မဟာမိတ်တွေကစိုးရိမ်နေတယ်လို့ Leslie ကပြောပါတယ်
။ As to whether you can really rely on the Taliban to deliver on any
Taliban နဲ့လက်ခံနိုင်မယ့်ငြိမ်းချမ်းရေးသဘောတူညီချက်တကယ်ပဲထွက်ပေါ်လာနိုင်ခြင်းရှိမရှိကမေးခွန်းထုတ်စရာဖြစ်နေပါတယ်။ဒါဟာအာဖဂန်နစ္စတန်ကအမျိုးသမီးတို့ရဲ့အကြီးအကျယ်စိုးရိမ်မှုတစ်ခုဖြစ်ပြီးတော့သဘောတူညီချက်ထွက်လာရင်ဘာတွေဖြစ်မယ်ဆိုတာလည်းစိုးရိမ်နေကြတာပါ။တချိန်တည်းမှာပဲသမ္မတထရမ့်ကဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးတော့ရုတ်သိမ်းဖို့လုပ်နေတာမလို့ဆီးရီးယားတည်ငြိမ်ရေးရော IS စစ်သွေးကြွတွေပြန်ပြီးတော့ကြီးထွားလာမလားဆိုတာတွေအတွက်ပါအထူးစိုးရိမ်မှုတွေကလည်းရှိနေပါတယ
်သမ္မတထရမ့်ကရုရှားဟာစီးရီးခေတ်ကအမေရိကန်နဲ့ရုရှားကြားချုပ်ဆိုခဲ့တဲ့ ဒုံးလက်နဲ့ဆိုင်ရာစာချုပ်ကိုချိုးဖောက်နေတယ်လို့ဆဆွဲပြီးနှုတ်ထွက်ခဲ့တယ်လို့စာချုပ်အသစ်မချုပ်ဆိုနိုင်ခဲ့ရင်အမေရိကန်ကတခြားလက်နဲ့အသစ်တွေကိုပါငွေကုန်ချေကျခံတီထွင်မယ်လို့သတိပေးခဲ့တာနဲ့ပတ်သက်ပြီးအမေရိကန်မူဝါဒရေးရာသုံးသပ်သူ James Boyce က
It's notable that he was very critical of European leaders, NATO allies.
ဒီကောင်တွေ NATO မဟာမိတ်တွေဘက်ကသူတို့ပေးရမယ့်ကာကွယ်ရေးသုံးစရိတ်ရန်ပုံငွေတွေမပေးတာအတွက်သမ္မတကသူတို့ကိုပုတ်ခတ်ပြောဆိုမှုတွေစီးစီးသာသာလှုပ်ဆောင်နေခြင်းမှာပဲတရုတ်လိုနိုင်ငံမျိုးဥပမာသမ္မတရှီဂျင်းပင်လိုလူမျိုးကိုနှွေးနှွေးထွေးထွေးဆက်ဆံပြောဆိုဖို့လုပ်နေတာသိသာပါတယ
်အမေရိကန်နိုင်ငံခြားမူဝါဒနဲ့ပတ်သက်ပြီးတခြားနိုင်ငံတွေအထင်ကြီးလောက်ဆရာအချက်လက်တွေသိမရှိတဲ့ဒီနိုင်ငံတော်အခြေပြမိန့်ခွန်းကိုပြည်ရင်းမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းမှာသမ္မတထရမ့်ကပြောဆိုခဲ့ရတာဖြစ်ပါတယ်
။ဒေါက်ကင်မျိုးသက်ပြောပြသွားတာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေတင်ဆက်ပါမယ်။ NLD ပါတီကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းရေးပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာတိုင်းသားဒေသတွေနဲ့ဆိုင်တဲ့ဥပဒေတချို့ကိုပြင်ဆင်နိုင်လိမ့်မယ်လို့လိလာသုံးသပ်သူတချို့ကမျှော်လင့်နေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်ကဗိုလ်တူးနေ့မှာအတီးပြုတ်လိုက်ပြီးနောက်ပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရေးအတွက်ပူးပေါင်းကော်မတီတရက်ဖွဲ့စည်းနိုင်ရေးကိုဖေဖော်ဝါရီလ6ရက်နေ့ကပြည်ထောင်စုလွှတ်တော်မှာမဲခွဲအတီးပြုတ်လိုက်ပြီးဖြစ်တာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးလမ်းစာပွင့်သွားပြီးဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ရဲ့ဒုတိယနိုင်ငံကဦးထွန်းထွန်းဟိန်ကိုပူးပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်လွှတ်တော်ကတာဝန်ပေးလိုက်ပြီးလည်းဖြစ်ပါတယ်ဒီတော့ပူပေါင်းကော်မတီရဲ့လုပ်ပန်ခွင့်လုပ်ငန်းတာဝန်တွေကဘာတွေဖြစ်လာနိုင်မှာပါလဲ။ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးရှင်းပြတာကတော့
ပူပေါင်းကော်မတီရဲ့လုပ်ပန်ခွင့်တွေကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ပတဲ့အချက်လက်တွေပြင်ဖို့ရည်ရွယ်ထားတဲ့အချက်လက်တွေပေါ့ဗျာ။ဒါတွေကိုပြုစုတင်ပြဖို့တာဝန်ပေးတဲ့သဘောမျိုးဖြစ်တယ်နီး။အဲ့တော့ကျွန်တော်ထင်တာကတော့သူတို့ကနေပြီးတော့ပြင်ပတဲ့အချက်လက်တွေတင်မယ်အဲ့ဒီဒီထဲမှာလူများလက်ခံနိုင်မဲ့အခြေလက်တွေကိုကိုယ်စလဲရဲ့သဘောတူညီချက်တွေနဲ့ဒီပြုယူမယ်လို့အဲ့ဒီလိုတော့မှားတာပဲလေ
ပူပေါင်းကော်မတီဖွဲ့စည်းနိုင်ရေးအရေးကြီးအဆိုကိုစတင်ချိန်ကစပြီးတမတော်သားကိုယ်စလဲတွေဘက်ကကန့်ကွက်မှုတွေရှိလာခဲ့တာပါဒါကြောင့်ပြင်ဆင်ဖို့ခက်ခဲအောင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်လိုအချက်တွေကိုပြင်ဆင်နိုင်မလဲဆိုတာမေးစရာဖြစ်လာပါတယ်ရှေ့နေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
အဲ့တော့တိုင်းသားတွေလူချင်းနာကိုဒီသားမှာကိုရဲ့နိုင်ငံရေးပါတီကနေပြီးတော့ရွေးချယ်တင်မြှောက်ထားတဲ့သူတွေကဥဆောင်ပြီးတော့ကိုကျမကိုဖန်ဒီခွင်တို့ဒီမှခန့်ွယ်ခွင်တို့အဲ့ဒါတွေရမှသာဒီကြီးရင်းညံ့ကြီးကတစ်သိတစ်ပိုင်းအဆင်ပြေမှာ။အဲ့တော့အဲ့ဒီဥစ္စာတွေကိုအဓိကဆောင်ပြီးရှင်နေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုတော့ဖြစ်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒီကျွန်တော်ဥပမာသူကတော့ဗျာဝဒေတာလိုမျိုးဆိုလို့ရှိရင်သူတို့ဘာသာသူတို့ဒီမှာခံခွဲတဲ့ကိစ္စကလည်းဖြစ်နေတယ်ဘို့အစိုးရရဲ့ထိန်းချုပ်မှုအောက်မှာဝဒေတာကမရှိဘူးဖြစ်နေတယ်ဆိုတော့ပုဇလေတီကဘယ်လိုသဘောထားမလဲခွေကြီးပုံခြေကဥပဒေပြင်မှသာအစဉ်ပြေမဲ့သဘောမျိုးရှိနေတော့တချို့ဥစ္စာတွေကတော့ပြင်မှုကိုစစ်တပ်ကလည်းသဘောတူမယ်လို့ကျွန်တော်ကတော့ကြားပါ
NLD ပါတီကတော့သူတို့ပါတီအာဏာရလာရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဦးစားပေးလုပ်သွားမယ်လို့2015ရွေးကောက်ပွဲမတိုင်ခင်မဲဆွယ်ကာလာတုန်းကပြောထားခဲ့တာပါအာဏာရလာပြီး3နှစ်လောက်အကြာမှမှအခုလိုပြင်ဆင်ဖို့ဘာကြောင့်လှုပ်လာရသလဲဆိုတာကိုတော့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အရှေ့တောင်အာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကအခုလိုရှုမြင်ပါတယ်
သူတို့အစရေကဘယ်တော့မှကတိပေးတာရှိတာ哦ဖွဲ့စည်းချုပ်ပုံရှိကဥပဒေပြပြရေသူတို့အတွက်အရေးကြီးဆုံးချက်ပဲဆိုအခုအနာရရတာသုံးနှစ်လောက်ရှိပြီဘာမှမလုပ်ရသေးဘူးဆိုတော့နောက်ရွက်ပဲပြန်ပြီးတော့သူတို့တခုလုတ်ပြရတော့မယ်လေလုတ်ပြရမယ်ဆိုတော့အဲ့တော့မှအရေးကြီးကောက်ပြီးတော့အခုဖွဲ့စည်းချုပ်ပုံရှိကဥပဒေပြင်မယ်ပါမယ်သူတို့လုတ်လာတာ哦လုတ်လာတော့သူတို့ပြင်မယ်ဆိုတာကဘယ်လောက်ထိပြင်မယ်လို့မှသူတို့ဂရိမှမရှိပဲအဲ့ဒါ ATR ပုံမှာတခုနှစ်ခုလောက်ပြင်နိုင်တယ်သူတို့ပြောတဲ့ဂရိသူတို့တည်လို့ဖြစ်နေတာပေါ့အဲ့ဒါယူကောက်ပွဲအတွက်လည်းပါတယ်လို့ကျွန်တော်ယူဆတယ
် NLD ရဲ့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာတရုတ်နိုင်ငံနဲ့ NLD အစိုးရကြားဆက်ဆံရေးအပေါ်မှာလည်းမူတည်နေလိမ့်မယ်လို့ဦးခင်မောင်စောကသုံးသပ်ပါတယ
်ဒါပေမဲ့အခုဟာဘယ်လိုဖြစ်နေလဲဆိုတော့နှုတ်နှစ်ဖက်ဖွဲ့ဖဲနေတဲ့ကစားနေရတယ်လို့ကျွန်တော်ထင်တယ်ဟိုဒီမြေဆုံရေးတွေပါတွေဖြစ်လာတဲ့အချိန်မှာ NLD ဘက်ကလည်းဘာမှဟိုလူလူပုံမှန်လင်းချပြတာတွေမရှိသေးဘူးအခုရတီဒီမြေဆုံတို့ဒီဘာလို့ကစားနေလဲ NLD ကတရုတ်နဲ့ဘာတွေညှိထားတယ်ဘာမှမသိဘူးဒီတီယုတ်ကတီယုတ်ကဘာမှပြည်မှာလူရဲ့ project တွေကိုသူတို့ payment လို့ရှိရင်အဲ့ဒါတီယုတ်ကလည်းသူတို့ဒီ NLD အစိုးရလိုချင်ပြန်လုတ်ပေးရမှာရှိတယ်တစ်ဖက်ကတီယုတ်ကလည်း ဗမာစစ်တပ်ကိုဟိုတတ်နိုင်လို့သူတို့ပြောပြနေတဲ့အပိုင်းတွေရှိတယ်။အဲ့လိုဖြစ်နေတဲ့ကြောင့်လို့ဒီပြင်ပင်းတဲ့ဟာတွေပြင်ပေးလိုက်ပါ။သိပ်ပြီးရင်းကြည့်တဲ့ဟာတွေပြင်ပေးပါပါညာ။အဲ့လိုမျိုးပြောအောင်ပြောနိုင်တယ်
။ဖွဲ့စည်းပုံပြင်ဆင်နိုင်ရေးပူးပေါင်းကော်မတီထဲမှာလွှတ်တော်တွင်ကနိုင်ငံရေးပါတီအသီးသီးနဲ့တမရော်သားအစုအဖွဲ့ရဲ့ကိုယ်စားလှယ်အရေးအတွက်တွေကိုအချိုးကျပါဝင်ထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကကကြေညာထားပါတယ်ခင်ဗျာ VOA ရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါနာဆီယမ်မာကပိရိပခါရီဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ရဲ့ခရီးယန်သင်းအုပ်ဆရာတူကိုလက်နက်ကင်အုပ်စုတစုကပြန်ပေးဆွဲတတ်ဖြတ်ခဲ့ကြောင်း Gospel for Asia ခရီးယန်အသင်းတော်ကအင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ် GFA သင်းအုပ်ဆရာဦးထွန်းနုအသက်ခံလိုက်ရပြီဖြစ်ကြောင်း February 1ရက်နေ့ကသိခဲ့ရပြီဘယ်သူမှတာဝန်ရှိသလဲဆိုတာသက်ဆိုင်ရာလက်နက်ကင်အဖွဲ့တွေကထုတ်ပြန်တာမျိုးမရှိသေးသလိုအစိုးရဘက်ကလည်းအခုချိန်ထိတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပ
ါရခိုင်ပြည်နယ်မြောက်ပိုင်းအမ်းမြုံနယ်မှာနေထိုင်တဲ့အသက်42နှစ်အရွယ်တင်းအုပ်ဆရာထွန်းနုကိုဇန်နဝါရီလ19ရက်နေ့ကသူ့နေအိမ်မှာရှိနေစဉ်လက်နက်ကင်လူတစုလာရောက်ပြီးအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ1ရက်နေ့မှာသူအသက်ခံလိုက်ရပြီးဖြစ်ကြောင်းသိခဲ့ရတယ်လို့ Gospel for Asia ခရီးယန်အသင်းတော်ရဲ့ဖေဖော်ဝါရီလ5ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာရှိတဲ့လက်နက်ကင်အုပ်စုဟာသင်းအုပ်ဆရာထွန်းနုအပါဝင်အခြားဖန်ဆီးခေါ်ဆောင်သွားခဲ့သူအများပြားကိုလည်းတပ်ဖြတ်ခဲ့ကြောင်းအဲ့ဒီကြေညာချက်မှာရေးထားပါတယ်သူကိုအတင်းအဓမ္မဖန်ဆီးခေါ်ဆောင်သွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အိန္ဒိယအခြေစိုက် Gospel for Asia ခရီးယန်အသင်းတော်တည်ထောင်သူလည်းဖြစ်အကြီးအကဲလည်းဖြစ်တဲ့ဒေါက်တာ KP ယိုဟန်နန်ကဇန်နဝါရီလ26ရက်နေ့ကထုတ်ပြန်တဲ့ YouTube Internet Video မှာအခုလိုပြောပါတယ်
These few seconds or couple of minutes I spend with you is
ညီမနိုင်ငံမှာပြန်ပြီးဆွဲခံထားရတဲ့ကျွန်တော်တို့ရဲ့သင်းအုပ်ဆရာအကြီးအကဲတဦးနဲ့ပတ်သက်လို့ကျွန်တော်အချိန်အနည်းငယ်ပြီးပြောကြားလိုပါတယ်သူဟာမြန်မာနိုင်ငံမှာဖျားသခင်အတွက်အမှုထမ်းခဲ့တာအနှစ်20ကြာရှိခဲ့ပါပြီလူပေါင်းရာနဲ့ချီခရီးယန်ဘာသာကူးပြောင်းအောင်လုပ်နိုင်ခဲ့သူတူဖြစ်သလိုခရီးယန်ရှ िख ိုးကျောင်းတွေအများအပြားကိုလည်းတည်ထောင်နိုင်ခဲ့သူဖြစ်ပါတယ်ဇန်နဝါရီ19ရက်နေ့မှာတော့သူ့ရဲ့အိမ်ကိုလက်နက်ကင်လူတစုရောက်လာပြီးသင်းအုပ်ဆရာကိုတနက်နဲ့ထောက်ပြီးခေါ်ဆောင်သွားပါတယ်။သူ့ကိုဘာကြောင့်အခုလိုလာရောက်ဖမ်းဆီးခဲ့တယ်လဲဆိုတာကိုကျွန်တော်တို့လုံးဝမသိရပါဘူး
။သူ့ကိုဘယ်ကိုခေါ်ဆောင်သွားပြီးဖမ်းဆီးထားတယ်လဲဆိုတာမသိရသေးပေမဲ့သူ့ကိုဘသူတွေဖမ်းသွားတယ်လဲဆိုတာတော့သိရပြီဖြစ်ကြောင်း YouTube Internet Video ထဲမှာဒေါက်တာ KP Yohanan ကအခုလိုပြောပါတယ
်။ We now learned this is an underworld anti-government gang.
အစိုးရကိုတော်လှန်ပုံကန်နေတဲ့လက်နက်ကင်အုပ်စုကလုတ်တယ်ဆိုတာကျွန်တော်တို့သိခဲ့ရပြီ။လူကိုပြန်ပေးဆွဲတဲ့သဘောဖမ်းဆီးတာမျိုးမဟုတ်သလိုငွေညှစ်တောင်းခံတာမျိုးလည်းမရှိပါဘူး။သူ့ကိုဘာကြောင့်ဖမ်းဆီးသွားတယ်လဲဆိုတာကိုတော့ကျွန်တော်တို့သိအောင်စ조사နေပါတယ်။သူ့ကိုအသက်ရှင်ရဲ့လွတ်မြောက်လာဖို့ဖျားသခင်နဲ့အတူဆူတောင်းပေးကြပါ
တင်းအုပ်ဆရာထွန်းနုရှာဖွေဖို့အတွက်အစိုးရစစ်တပ်ရဲတပ်ဖွဲ့တွေကဝိုင်းဝန်းကူညီခဲ့ကြောင်းလဲဒေါက်တာ KP ယိုဟန်နန်ကပြောပါတယ
် The army the police and the government everybody's helping us
စစ်တပ်ရဲတပ်ဖွဲ့နဲ့အစိုးရအပါအဝင်လူတိုင်းကလည်းကျွန်တော်တို့ကိုကူညီကြပါတယ်ပြန်ပေးဆွဲဖမ်းခံရတဲ့နေရာဟာမြန်မာနိုင်ငံက GFA ခရီးယန်အသင်းတော်ကျောင်းတွေထဲမှာဒုတိယအကြီးဆုံးဖြစ်ပါတယ်မြန်မာနိုင်ငံမှာ GFA အသင်းဝင်ဝတ်ပြုစုတောင်းသူပေါင်း900ရှိပြီးအများစုဟာဆင်းရဲပြီးအကူအညီလိုအပ်နေသူတွေဖြစ်ပါတယ်
။အခုလိုတင်းယုတ်ဆရာထွန်းနုပြန်ပေးဆွဲတက်ဖြတ်ခံရမှုဟာမြန်မာနိုင်ငံမှာရှိတဲ့ GFA ခရီးယန်အသင်းတော်အတွက်ပထမဆုံးရင်ဆိုင်ရတဲ့အလွန်စိတ်မကောင်းစရာဖြစ်ရက်တစ်ခုပဲလို့ဒေါက်တာ KP ယိုဟန်နန်ကပြောပါတယ်။အသက်ခံရတဲ့တင်းယုတ်ဆရာထွန်းနုမှာဇနီးနဲ့ကလေး၃ယောက်ကြံရစ်ခဲ့ပါတယ်။သူကိုတက်ဖြတ်ခဲ့တဲ့လက်နက်ကင်အုပ်စုရဲ့နာမည်နဲ့ပတ်သက်လို့ GFA သတင်းထုတ်ပြန်ချက်မှာအတိအကျဖော်ပြထားခြင်းမရှိပါဘူး။ရခိုင်ပြည်နယ်မှာရှိတဲ့အခြားလက်နက်ကင်အဖွဲ့တွေဘက်ကလည်းတင်းအုပ်ဆရာထွန်းနုအပါအဝင်အခြားတက်ဖြတ်ခံရသူတွေနဲ့ပတ်သက်လို့သူတို့မှာတာဝန်ရှိကြောင်းထုတ်ဖော်ပြောဆိုခြင်းမရှိသေးသလိုမြန်မာအစိုးရဘက်ကလည်း GFA ခရီးယန်အသင်းတော်ရဲ့တင်းအုပ်ဆရာအကြီးအကဲတဦးပါဝင်အခြားသူတွေကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်ပြီးတက်ဖြတ်ခဲ့တဲ့လက်နက်ကင်အုပ်စုနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
။မင်းညနေတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါမယ်။ပြည်တော်စုရာဒူးဝန်အဖွဲ့နဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွေအတွင်းစာပေးဖို့တိုင်ကြားသွားမယ်လို့ဗြိတိန်နိုင်ငံအောက်စဖို့တက္ကသိုလ်မှပြည်သူ့ရေးရာမဟာဝိဇ္ဇာဘွဲ့အတွက်ပညာသင်ယူနေတဲ့ကိုနေရန်ဦးက VOA ကိုပြောကြားပါတယ်။ ဘာအတွက်ဗေဒနာတွေကိုတိုင်ကြားသွားမယ်စတာတွေနဲ့ပတ်သက်ပြီးကိုနေရန်ဦးကိုကိုကျော်သိန်းကရန်ကုန်မြို့ကနေဆက်သွယ်မေးမြန်းထားပါတယ်
။ကိုနေရန်ဦးကပြည်တော်စုရာထူးဝင်အဖွဲ့နဲ့ပတ်သက်ပြီးတိုင်ကြားစာပို့မယ်လို့ကျွန်တော်သိထားပါတယ်။ဆိုတော့ဘဲကိုတိုင်မှာပါလဲ။ဘာအတွက်တိုင်မှာပါလဲ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဆိုရင်တော့ဒီပြည်တော်စုရာထူးဝင်အဖွဲ့နဲ့ဒီရေသေးပိုင်းစစ်မချရတဲ့စစ်မှန်မှုမရှိတဲ့ပြည်ပတက်ကတော်ကခုပေါ့နော်။ဒီဟာဝိုင်ရအခမ University Malaysia ATS Business Group ဒီကြောင့်ဒီကျွန်တော်တို့ကစောင်းမတွေရေးလာတာအခုဆိုရင်တလကျော်သွားပြီပေါ့နော်တလကျော်လာတဲ့ဒီရာထူးဝင်အဖွဲ့တစုံတရာမတုံ့ပြန်ဘူးခင်ဗျအဲ့တော့ကျွန်တော်အတိုင်ပါပါခင်ဗျဘယ်လိုတိုင်ပါမလဲဆိုတော့ကျွန်တော်အစိုးရအဖွဲ့ရွတ်တော်ရဲ့အကြိလိုက်စားမှုတက်ဆက်ရေးကော်မရှင်ဆိုပြီးတော့၃နှစ်အောင်တိုင်ပါဖို့ရှိပါတယ်ဘာလို့တိုင်ပါမှာလဲဆိုတော့ပြောနေတာတော့23ချက်လောက်ရှိတယ်ဗျာကျွန်တော်အဓိကပြောတာတော့နံပါတ်1ချက်ဗျာဒီလိုမျိုးရေးပေးပန်းဆုံးချတဲ့အကြောင်းတွေနဲ့တွဲလို့တဲ့အတွက်ဒီဘန်နာတွေနိုင်ငံတော်ဘန်နာတွေအလားဟတ်သက်ဆုံးရှုံးရတယ်။ဒါပြည်သူလူထုရဲ့နှစ်နာချက်ပေါ့နော်။နောက်တစ်ခုကဒီနိုင်ငံတော်နဲ့အစိုးရအဖွဲ့ရဲ့ပုံရိပ်ပေါ့။အဲ့ဒီဥစ္စာထိတိုက်တာကြာရှုံးရတယ်ပေါ့။အဲ့အဲ့ဒီချက်တွေကိုကြီးတော့အဓိကထားပြီးကျွန်တော်တိုင်ပါပါ။ဟုတ်ကဲ
့။ဆိုတော့တိုင်ကြားစာကိုဘယ်တော့ပို့ဖို့စီစဉ်ထားပါလဲခင်ဗျ
။ကျွန်တော်တိုင်ကြားစာတော့လက်ရှိတော့အဆင်သင့်ပါပဲ။ကျွန်တော်ရေးထားတာလည်းအဆင်သင့်ပဲ။အချက်လက်တွေလည်းကျွန်တော်မှာရှိတယ်။စုံစမ်းလို့လည်းရှိပြီဖြစ်တဲ့အတွက်။ဒါမဲ့ပတ်ထဲတော့ကျွန်တော်ပို့ရမယ်လို့တော့စကူထားပါခင်ဗျ
။ဟုတ်ကဲ့။ကိုနေအောင်ကလက်ရှိမှာကအင်္ဂလမာပေါ့လေကြောင်းတက်နေတာဆိုတော့ကိုနေအောင်ကမြန်မာနိုင်ငံသားရောဖြစ်နေသေးပါလားမြန်မာနိုင်ငံသားအနေနဲ့တိုင်ကြားမှာပါလားခင်ဗ
ျကျွန်တော်ဗမာနိုင်ငံသားပါပဲခင်ဗျလက်ရှိလည်းကျွန်တော်ဗမာ passport ပဲခံထားပါဘူးเนาะကျွန်တော်အင်္ဂလမာကြောင်းတက်နေတယ်ဆိုတာလည်းဒီခဏတစ်ဖြုတ်ပဲကြောင်းလာတက်တာပါအဲ့တော့ဗမာနိုင်ငံသားတယောက်နဲ့ပြည်သူတယောက်အနေနဲ့ကျွန်တော်တိုင်ကြားမှာပါခင်ဗ
ျဟုတ်ကဲ့အခုကဒီပြည်တော်စုရာထူးဝင်အဖွဲ့နဲ့ဒီတက္ကသိုလ်နှစ်ခုပေါ့အကမာ University ရဲ့ EDS Business School ရဲ့သူတို့ကပူးပေါင်းဆောင်ရွက်တာတွေကိုရပ်လိုက်ပြီဆိုတော့အဲ့ဒါကမလုံလောက်ဘူးလားခင်ဗျ
ဥပ္ပစာရမှုကိုရလိုက်ပြီဆိုတော့လည်းမလုံလောက်ဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ခုနကကုံဆုံးသွားတဲ့ budget တွေညာဒီကိစ္စတွေကိုလည်းလက်တွဲလုပ်ဖို့အတွက်ဘယ်သူကခွင့်ပြုခဲ့တာလဲ။နောက်ကျွန်တော်တို့သွားနေတာဒီမိုကရေစီနိုင်ငံ။အဲ့တော့အဲ့ဒီမှာကအစိုးရအဖွဲ့ကဝန်ကြီးဌာနကတာဝန်ယူမှုတာဝန်ခံမှုရှိရမယ်ဗျ။ပုံလင်းမြင်သာမှုရှိရမယ်။ budget တွေဘယ်လောက်အောင်ကုံသွားတာလဲဘယ်သူကခွင့်ပြုခဲ့တာလဲ။ဘာကြောင့်သူတို့ဒါတွေလုပ်တာလဲဆိုတော့ပြည်သူလူထုရှင်းပြဖို့လိုတယ်ဗျ။အခုတလားကြောင်သွားပြီ။အခုဆိုရင်မရှင်းပြသေးဘူး။ပြည်သူလူထုကလည်းမျက်ကွယ်ပြုတယ်ဆိုတဲ့ဥစ္စာမျိုးတွေ့ရတယ်ဗျ။အဲ့တော့ကျွန်တော်တို့သွားနေတဲ့ဒီမိုကရေစီစနစ်နဲ့ဆန့်ကျင်တာပေါ့နောက်တစ်ခုကပြည်သူ့အမြင်ကိုထုတ်နေတဲ့နောက်ကွယ်မှာရှိနိုင်တဲ့အတိအလိုက်စားမှုအကျိုးစီးပွားဆက်နွယ်မှုအကျင့်ပြချစားမှုဆိုတဲ့ကိစ္စမျိုးပေါ့ဗျာ။ဒါကြောင့်လည်းဆိုတော့ဒီတက္ကသိုလ်ကနေပြီးတော့ရာထူးဝင်အဖွဲ့ဥက္ကဋ္ဌဦးဝင်းသိန်းရဒေါက်တာဒေါက်တာဒေါက်တာဘွဲ့ရလည်းနောက်တစ်ခုကဦးဝင်းသိန်းရသူဒေါက်တာဝင်းမင်းသိန်းရလည်းဒီကွက်ဒီ2012-13လောက်တည်းကစပြီးတော့လက်တွဲလှုပ်ဆောင်မှုလှုပ်ဆောင်ခဲ့တာရှိတယ်ပေါ့နော်။အဲ့တော့ပြည်သူလူထုကမေးခွန်းထုတ်နေကြပေါ့နော်။အဲ့ဒီကိစ္စတွေကိုရှင်းရှင်းလင်းလင်းပြဖို့အတွက်တာဝန်ယူဖို့တာဝန်ခံမှုရှိဖို့အတွက်ဓာတ်ဥပဒေအဖွဲ့ကိုစုံစမ်းချက်ဆွေးဖို့အပိလိုက်စားမှုတက်ဆက်ရေးကော်မရှင်ရဲ့အစိုးရအဖွဲ့ရဲ့လွှတ်တော်ရဲ့တာဝန်ရှိတယ်လို့ခိုင်ပါတယ်ခင်ဗျာ
။ကိုနေရန်ဦးစီမရောအခုကိုနေရန်ဦးဆွဆွဲထားတာတွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အချက်လက်တွေရှိတယ်လို့ယုံကြည်ပါသလားခင်ဗျာ
။ကျွန်တော်မှတော့ခိုင်မာတဲ့အချက်လက်တွေရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်ဒီလိုတက္ကသိုလ်မျိုးတွေကရေသေးပိုင်းဆုံးချတဲ့တက္ကသိုလ်သူတို့နိုင်ငံမှာအတိအမှတ်ပြုထားတဲ့တက္ကသိုလ်မဟုတ်ဘူးဆိုတာကိုဟာဝိုင်ပြည်နယ်စင်းစစ်ချုပ်ရုံးကထုတ်တဲ့အစီအကံစာတွေရောမလေးရှားအစိုးရအဖွဲ့ကထုတ်ပြန်ထားတဲ့ database တွေမှာအချက်လက်တွေရောနောက်တစ်ခုကကျွန်တော်ဂျိုက်ကာလို့ခေါ်တဲ့ဒီဂျပန်စိုးရနေပြီးထုတ်ပြန်ထားတဲ့ဒီအစီအကံစာတွေရောကျွန်တော်မှရှိပါတယ်ခင်ဗ
ျကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်သောရရှိများခင်ဗျာလာမယ့် February 14ရက်နေ့ဟာ Saint Valentine Days လို့ခေါ်တဲ့ချစ်သူများနေ့ဖြစ်ပါတယ်ဒီတော့ VOA ပရိသတ်တွေကလည်းအချစ်ချင်းလေးတွေကိုနားဆင်ရင်ကိုချစ်တဲ့သူတွေအတွက်လည်းသတင်းစကားတွေပါရင်ချစ်သူများနေ့ကိုဆင်နွှဲခြင်းနဲ့ဆိုရင် VOA ရဲ့ Facebook စာမျက်နှာမှာဖြစ်ဖြစ် VOA ရဲ့ email လိပ်စာမှာဖြစ်ဖြစ် burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဂျာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ3040 48နဲ့လိုင်းလန့်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဥကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်မှာဖြစ်သလိုသူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကုန်တိတ်ခါ dignity ကိုမြင်သာတင်သာတဲ့အရာတွေနဲ့ဆုံးဖြတ်လို့ရပေမဲ့တိတ်ခါသမားရဲ့ integrity ကိုတော့ဒီလိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲတယ
်။ရန်ကုန်တက္ကသိုလ်ဒသနိကဗေဒဌာနမှူးဒေါက်တာလဲလဲဝင်းဘာရီယုံကြည်တယ်လဲဆိုတာနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာထိပ်တန်းသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ကကမ္ဘာ့ဘဏ်ဥက္ကဋ္ဌအဖြစ်အမေရိကန်ဘဏ္ဍာရေးဌာနဒုတိယဝန်ကြီးဒေးဗစ်မဲလ်ပတ်ကိုခန့်အပ်ထားဖို့ဗုဒ္ဓနေ့ကအမည်စရင်အဆိုတင်သွင်းလိုက်ပါတယ်။သူဟာကမ္ဘာ့ဘဏ်ကိုဝေဖန်ခဲ့သူလည်းဖြစ်ပါတယ်။တကယ်လို့သူရဲ့ခံအမှုကိုအတည်ပြုခဲ့မယ်ဆိုရင်မဲလ်ပတ်ဟာဇန်နဝါရီလကယာရုတတန်မကုံဆုံးပြီးယာရုကနေနှုတ်ထွက်သွားတဲ့ဂျင်ကယုံရဲ့နေရာမှာအစားထိုးမဲ့သူလည်းဖြစ်ပါတယ်။အကြောင်းစုံကိုတော့ဒေါ်လာတန်တင်ပြမှာပါ
။လက်ရှိအမေရိကန်ဘန်ဒါရေးဌာနဒုတိယဝန်ကြီးဒေးဗစ်မဲလ်ပတ်ဟာဝါရှင်တန်ရှေ့ဆိုင်ကမ္ဘာ့ဘဏ်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပေမဲ့သူဟာခုတော့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဖြစ်နိုင်မဲ့အခြေအနေရောက်နေပါပြီ။အစင်လာရကမ္ဘာပေါ်မှာရှယ်အများဆုံးထည့်ဝင်တဲ့အမေရိကန်ပြည်ထောင်စုဟာဥက္ကဋ္ဌရာထူးတွေခန့်အပ်ရမယ့်ပုံကူနေရာကိုတင်သွင်းရတာဖြစ်ပါတယ်။ဇန်နဝါရီလကရာထူးသက်တမ်းမပြည့်မီ၃နှစ်ကြိုပြီးနှုတ်ထွက်သွားခဲ့တဲ့ကမ္ဘာပေါ်ဥက္ကဋ္ဌဟောင်းဂျင်ယွန်ကင်ရဲ့နေရာမှာသမ္မတထရမ့်ကမဲလ်ဖတ်ကိုခန့်အပ်ဖို့ဗိုလ်ထူးနေ့ကအမည်တင်သွင်းခဲ့ပါတယ်
။ Following the resignation of former president of the World Bank Dr. Jim Yong Kim
ကမ္ဘာပေါ်ဥက္ကဋ္ဌဟောင်းဒေါက်တာဂျင်ယန်ကင်ရာထူးကအနေနှုတ်ထွက်သွားပြီးနောက်သူ့နေရာအစားထိုးဖို့ကျွန်တော်အရေးချင်းအထူးပြည့်စုံတဲ့လူတွေကိုတွေ့ဆုံခဲ့ပါတယ်။ဒီစိတ်ကိုအရေးကြီးတဲ့တာဝန်နဲ့အဆင့်တော်ဆုံးကတော့ဒေးဗစ်ဖြစ်ပါတယ်ဆိုတာကျွန်တော်သိလာပါတယ်။သူဟာဒုတိယဘဏ္ဍာရေးဝန်ကြီးအပြင်နိုင်ငံတကာရေးရာဌာနမှသူဟာကမ္ဘာ့ဘဏ်နဲ့ IMF လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ခဲ့တဲ့အတွေ့အကြုံရှိသလိုစီးပွားရေးငွေရေးကြေးနိုင်ငံခြားရေးပေါ်စီတို့မှာ140ကြာအတွေ့အကြုံရှိထားတဲ့သူလည်းဖြစ်ပါတယ
်။အသက်60နှစ်နဲ့ရွယ်ရှိပြီဖြစ်တဲ့ဒုတိယဝန်ကြီးမဲလ်ဖတ်ဟာနိုင်ငံတကာစီးပွားရေးဘာသာရပ်နှင့်ကြော်ရှောင်းတက္ကသိုလ်ကအောင်မြင်ခဲ့ပြီးသမ္မတရော်နယ်ဒ်ရီဂန်လက်ထက်ကဒုတိယလက်ထောက်ဘဏ္ဍာရေးဝန်ကြီးအပြင်သမ္မတဂျော့ဂျ် H.W. ဘုရှ်လက်ထက်ကဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်လေထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာလက်ရှိရာထူးမှာဒီမာနီတဲ့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးညှိနှိုင်းမှုနဲ့ပတ်သက်လို့ဝင်ရောက်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။အမည်တင်သွင်းခြင်းခံရသူဒုတိယဝန်ကြီးမဲလ်ပတ်ကတော့သူ့အနေနဲ့ကမ္ဘာမှာဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ရေးအတွက်လှုပ်ဆောင်သွားမယ်လို့အမည်တင်သွင်းမှုလက်ခံတဲ့အခမ်းအနားမှာခုလိုပြောခဲ့ပါတယ
်။ I'm very optimistic that we can achieve breakthroughs
။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုးရွားလှတဲ့ဆင်းရဲမွဲတေမှုအခြေအနေပပျောက်ရေးနဲ့စီးပွားရေးအခွင့်အလမ်းကောင်းတွေကိုဖန်တီးရမှာအောင်မြင်မှုတွေကိုစွမ်းဆောင်ပေးနိုင်လိမ့်မယ်လို့ကျွန်တော်အခိုင်အမာယုံကြည်ပါတယ
်။ Melpass ဟာပြီးခဲ့တဲ့နှစ်ကကမ္ဘာပံပြုပြင်ပြောင်းလဲရေးအတွက်ဒေါ်လာ73ဘီလီယံထည့်ဝင်ဖို့အစီအစဉ်ကိုလည်းဦးဆောင်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာအမေရိကန်ပြည်ထောင်စုပြီးကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်ကိုကမ္ဘာပံကငွေချေးတဲ့ကိစ္စနဲ့ပတ်သက်လို့အတော်လေးပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ကမ္ဘာပံကို1980ခုနှစ်ကစဝင်ခဲ့တဲ့တရုတ်ဟာဖွံ့ဖြိုးမှုတွေဒေါ်လာ62ဘီလီယံနီးပါးချိယူခဲ့တာဖြစ်တဲ့အတွက်တရုတ်ကိုငွေထပ်မချေးသင့်တော့ဘူးလို့သူက2019နိုင်ငံခြားဆက်ဆံရေးကောင်စီညီလာခံမှာထောက်ပြခဲ့တာဖြစ်ပါတယ်။မဲလ်ပတ်ဟာသမ္မတထရမ့်ရဲ့ကာလကြာရှည်ရင်းနှီးသူဖြစ်တဲ့အပြင်2016ရွေးကောက်ပွဲမှာထရမ့်အနိုင်ရရှိခဲ့ပြီးတဲ့နောက်ကြာကာလထရမ့်အဖွဲ့မှလည်းပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူအနေနဲ့သမ္မတထရမ့်လက်ထက်ဘန်ဒါယီဝင်ကြီးဌာနဒုတိယဝင်ကြီးဖြစ်ထမ်းဆောင်စဉ်ကမ္ဘာပေါ်မှာထိရောက်တဲ့အပြောင်းအလဲတွေပြုလုပ်ဖို့လိုတယ်လို့လည်းမကြာခဏထုတ်ပေါ်ပြောကြားလို့ရှိပါတယ်။ဒါအပြင်သူဟာနိုင်ငံပေါင်းစုံညှိနှိုင်းဆောင်ရွက်တဲ့စနစ်ကိုလည်းဝေဖန်ခဲ့သူဖြစ်တဲ့အတွက်ကြောင့်ကမ္ဘာပေါ်လိုနိုင်ငံပေါင်းစုံစုပေါင်းလှုပ်ဆောင်ရတဲ့အဖွဲ့အစည်းကို အခုဝေဖန်သူတူကအုတ်ချုပ်ရမယ့်အခြေစိုက်တဲ့အတွက်ကြောင့်မိရှို့ခဲ့သူတူဟာမိသားသမားဘဝရောက်ခဲ့ပြီလို့လိုက်ဘီးရီးယားဝန်ကြီးဟောင်းဂေဒမော့ကမကြာမီကဝေဖန်ထောက်ပြခဲ့ပါတယ်။ကမ္ဘာမှာဥက္ကဋ္ဌရာထူးကိုဘန်ရဲ့အုတ်ချုပ်ရမှုဘုတ်အဖွဲ့ရဲ့မဲအများစုနဲ့ဆုံးဖြတ်တာဖြစ်ပြီးရှယ်ယာအများဆုံးပါဝင်တဲ့အမေရိကန်ပြည်ထောင်စုကမဲရဲ့16ရာခိုင်နှုန်းကိုရရှိထားတာဖြစ်ပါတယ်။မေပီယာမှာဗီဒိုအာနာ3ပယ်ချခွင့်လည်းမရှိပါဘူး။ဒါပေမဲ့ဘန်စတီထောင်ကလေးကဥက္ကဋ္ဌရာထူးကိုအမေရိကန်နိုင်ငံသားတွေကြီးပဲခန့်အပ်ခြင်းခံခဲ့ရတာဖြစ်ပြီး85နှစ်ကြာကမ္ဘာပံတည်တမ်းမှာဥက္ကဋ္ဌတွေဟာအမျိုးသားတွေကြီးပဲဖြစ်ခဲ့ပါလေရှင
်။ဒေါ်လာသမ်းပါခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာတင်မင်ယူဆချက်စောင်းမတွေကိုဦးကျော်စံသာနဲ့မတ်ခွညိုတို့ပြောပြမှာပါ။
လူခွင့်ရေးကိစ္စအငင်းပွားစရာဖြစ်နေတာကိုလေးလူစုပြီးမြန်မာနိုင်ငံကိုအစ္စရေးကနှွေးထွေးစွာဆက်ဆံတယ်ဆိုရခေါင်းစဉ်နဲ့ Times of Israel မှာ Charles Dance ရေးသားတဲ့ဆောင်းပါးကိုဖတ်ရပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးရှုပ်ရှားဝေဖန်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့အပြင် American ပြည်ထောင်စု Holocaust ပြတိုက်ကလည်းဒီလူတွေအပေါ်လူရက်တွေဟာ Genocide ကျူးလွန်မှုဖြစ်နိုင်တယ်လို့ဆိုထားပေမဲ့အစ္စရေးနိုင်ငံဟာမြန်မာနိုင်ငံနဲ့ရင်းနှီးတဲ့မိတ်ဆွေဖြစ်ဆက်ဆံနေတယ်လို့ဆိုပါတယ်။ဒါရင်မကပါဘူးအစ္စရေးနိုင်ငံဟာသူတို့ရဲ့လက်နက်ကုမ္ပဏီတွေကိုမြန်မာနိုင်ငံစီလက်နက်ရောင်းချခွင့်ပြုထားပါသေးတယ်တဲ့အစ္စရေးဟာမြန်မာကိုလက်နက်ရောင်းချတဲ့အပြင်ထောင်လိုင်းရေးနည်းပညာတွေစစ်သင်တန်းတွေအပါအဝင်တခြားအကူအညီတွေပေးနေသေးတယ်ဆိုတာကတော့သိမသေးကြဘူးလို့ရေးပါတယ်အစ္စရေးကမြန်မာနိုင်ငံနဲ့ရင်းနှီးဆက်ဆံတာဟာလူခွင့်ရေးထက်အကျိုးစီးပွားကိုဦးစားပေးတာတွေ့ရတယ်လို့ဆိုပါတယ်မြန်မာနိုင်ငံနဲ့ကောက်မွန်တဲ့ဆက်ဆံရေးထားရှိတဲ့ဟာအစ္စရေးအတွက်ကိုကျင်းတိခါအရာတန်ဖိုးမရှိဘူးလို့ success tech သူကဣသရေသပိုင်းပညာရှင် David Tal ကိုကူကပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုဟာဣသရေဝန်ကြီးချုပ် David Ben Gurion နဲ့အင်တန်ရင်းနှီးပြီး1955မှာဣသရေနိုင်ငံကိုပထမဆုံးလာရောက်လည်ပတ်တဲ့ဝန်ကြီးချုပ်တူဖြစ်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့သဘောထားတွေဘယ်လိုပဲအတဲကျအပြောင်းလဲရှိနေပါစေဣသရေနိုင်ငံကတော့မြန်မာနိုင်ငံမှာတန်ယုံဖွင့်လှစ်ပြီးတော့အမြဲတမ်းထားရှိခဲ့ပါတယ်ဣသရေလဟာမြန်မာကိုအစင်းမြင့်လက်နဲ့ရောင်းချတာပိတ်ပင်တယ်ဆိုလို့2019မှာပဲရှိခဲ့တယ်လို့လည်းဖော်ပြပါဗျ။ဒါပေမဲ့ဣသရေလမြန်မာပူးပေါင်းဆောင်ရွက်မှုကပွင့်လင်းမြင့်တာမှုရှိတာမဟုတ်ပါဘူးတဲ့။2019ဒီဇင်ဘာလတုန်းကဣသရေလဆိုင်ရာမြန်မာသံမကြီးဦးမောင်မောင်လင်းကဣသရေလဟာသူတို့ကိုလက်နဲ့ရောင်းချနေစေပဲလို့ပြောခဲ့ပါတယ်တဲ့။အဲ့ဒါကိုဣသရေလကညှင်းချက်ထုတ်တဲ့အတွက်သူဟာဝန်ချတောင်းပန်ပြီးတော့ပြန်လည်ဦးသိမ်းသွားခဲ့တယ်လို့ဆိုထားပါဗျ။ဣသရေလကကွယ်ရေးဝန်ကြီးဌာနကလည်းဒီကိစ္စကိုစဉ်းလင်းပြောကြားဖို့ညှင်းဆန်ပါတယ်။ဣသရေလကကွယ်ရေးဆိုင်ရာမူဝါဒဟာလူအခွင့်အရေးနဲ့ကုလသမဂ္ဂလူ့ညွန်ရေးကောင်စီဆုံးဖြတ်ချက်အပါအဝင်နိုင်ငံတကာသဘောထားတွေကိုထက်သွင်းစဉ်းစားတယ်လို့ပဲပြောပါရတဲ့မြန်မာနိုင်ငံဆိုင်ရာဣသရေလသံမကြီးကတော့ရိုဟင်ဂျာပြည်သူနဲ့ပတ်သက်ပြီးပြောကြားဖို့ညှင်းဆန်ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးမှာလူမှုရေးပြည်သူတွေအများကြီးရှိနေတယ်ဖြည့်ရှင်ရမယ့်ပြည်သူတွေသိပ်များပြားတယ်လွယ်ကူတဲ့ကိစ္စမဟုတ်ဘူးမီဒီယာတွေနိုင်ငံတကာအဆိုင်ဝိုင်းတွေကအမျိုးမျိုးမျှော်လင့်နေကြတယ်လို့ဆိုပါရတဲ့ပြီးတော့ဒေါအောင်ဆန်းစုကြည်ဟာလူခွင့်ရတကြွလှုပ်ရှားသူတယောက်မဟုတ်တော့ဘူးနိုင်ငံကောင်းဆောင်သူဖြစ်တယ်သူ့အပေါ်နိုင်ငံတကာအဆိုင်ဝိုင်းကတောင်းဆိုနေရတဲ့အလွန်များနေတယ်လို့ပြောပြီးဒေါအောင်ဆန်းစုကြည်ဣသရေလနိုင်ငံကိုလာရောက်လည်ပတ်ဖို့အတွက်တကားဖွင့်ကြိုးစားနေတယ်လို့ပြောကြောင်းရေးသားထားပါခင်ဗျာ
AFP သတင်းမှဖော်ပြထားတဲ့မြမဘိန်းဆိုင်တောင်သူတွေဟာအကျိုးမြတ်များတဲ့ဘိန်းဆိုင်ပြူရည်ကိုပဲဖက်တွယ်နေစေဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့အဆောင်ပါတစ်ပုဒ်ကိုလည်းပြောပြခြင်းပါတယ်မြမနိုင်ငံရဲ့အရှိတ်တောင်နှံတကျော်မှာခရမ်းရောင်ဘိန်းဗန်းတွေဟာမျက်စိတဆုံးရှိနေကြောင်းနဲ့စောင်းပါကိုအစာချီထားပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်ပြီးရင်ဒုတိယအများဆုံးဘိန်းထွက်တဲ့နိုင်ငံဖြစ်ပြီးရှမ်းပြည်နယ်ဟာအဓိကဘိန်းဆိုင်ရာနယ်မြေဖြစ်ပါတယ်။မြို့တွေနဲ့အနီးဆုံးနေရာတွေမှာတော့ကော်ဖီ၊အာလူ၊ပြောင်းနဲ့တခြားအစားထိုးသီးနှံတွေကိုစိုက်ပျိုးနေကြတဲ့ရွာလေးတွေကိုပျောက်တိပျောက်ကြားတွေ့ရပါတယ်။ဒါပေမဲ့မျက်စိတဆုံးရှိနေတဲ့ခရမ်းရောင်ဘိန်းခင်းတွေကတော့ပေ8000လောက်အထိရှိနေပြီးပေါ့ရွာရင်းနဲ့တခြားရှမ်းရွာကလေးတွေကယောက်ျားမိန်းမမဟုနေ့စဉ်ဆိုသလိုအဲ့ဒီတရားမဝင်ဘိန်းခင်းတွေမှာပဲအလုလုကြပါဗျ။ပြီးခဲ့တဲ့နှစ်ကပဲဘိန်းတိုက်ဖြတ်ရေးတပ်ဖွဲ့ကဟိုပုံးမြို့နယ်အတွင်းမှာဘိန်းဆိုင်ဧကပေါင်း1500ကိုဖျက်ဆီးခဲ့ပါတယ်။တစ်ချိန်တည်းမှာပဲအစိုးရရောအစိုးရမဟုတ်တဲ့အဖွဲ့တွေကပါဘိန်းတောင်သူတွေအနေနဲ့တခြားဝင်ငွေရတဲ့သီးနှံတွေပြောင်းလဲစိုက်ပျိုးဖို့ကန့်လန့်ခဲ့ပြီးအဲ့ဒီထဲမှာတချို့နေရာတွေကတော့အောင်မြင်တာတွေ့ရပါတယ်။ဘိန်းဆိုင်ပြုံးမှုကြာဆင်းသွားတယ်ဆိုတာကတကယ်တမ်းမှာမူရခိုင်တွေက အထူးသဖြင့်မက်သက်ဖက်တမင်းလိုဓာတုဆေးဝါးတွေဘက်ကိုထုတ်လုပ်မှုပြောင်းလဲသွားတဲ့အတွက်ကြောင့်သာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောတဲ့အကြောင်း AFP သတင်းမှာရေးသားထားပါတယ်ရှင်
။အခုတခါတော့အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ပို့ချမှာပါ။
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတ္တာနီးတာ c a l l call ကခေါ်တာဆိုတော့စကားလုံးရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီရဲ့ကနေတီတီကလေးလွတ်တာကိုဆိုတာပါကန်ကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ga ni ti ti kle lut da ko pyo chin yin idiom a thong ya be lo pyo mle
close call
lo pyo lu ya ba de a ra ga do di kini mne chin pya ke de idiom a thong me phit ba de
a khu do u jaw san da ye myama yi thong tat che ko na sin nai ma bi khmyar
ဒီနေ့ခင်ဗျာအခုမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်မယ်ဆိုတဲ့လေသံတွေထွက်လာတာကြားပါတယ်တကယ်တော့ဒီ2008ဖွဲ့စည်းပုံကိုပြင်သစ်တယ်ဆိုတာနိုင်ငံရေးနားလည်သူသာမန်လူတွေကလည်းပဲသဘောပေါက်ကြပါတယ်ဒီဖွဲ့စည်းပုံကသိအလုပ်ဖြစ်မှာမဟုတ်ဘူးဒီမိုကရေစီရေးအတွက်အစင်းတစင်းအဖြစ်မလွှဲသာလို့သာလက်ခံခဲ့ရတယ်ဆိုပြီးတော့လူတိုင်းကယူဆထားရတယ်လို့ပြောရင်မှားမယ်မဟုတ်ပါဘူးအဲဒီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းရွေးကောက်ပွဲမတိုင်ခင်ကတည်းကဒီကိစ္စတွေပြောလာတာဒီကဘွေးအနိုင်ရပြီးတော့ဒီကိစ္စတော်လေးညင်သွားပြီးတော့အခုပြန်ပေါ်လာတာဘာကြောင့်လို့ယူဆပါလဲဒီချိန်မှာကြာမှပြန်ပေါ်လာလူတိုင်းကအမျိုးမျိုးသုံးသပ်နေကြပါတယ
်အရှင်းပြရရင်တော့ပြင်မို့လုပ်တယ်ဆိုတာကဟိုတော်တော်ကြီးဖြစ်နိုင်ခဲ့တယ်ပေါ့ဗျာဘာဖြစ်လို့လဲဆိုလို့ရှိရင်436ကကြီးနဲ့ခါဝေးရဘယ်လိုမှကိုပြင်းမရအောင်လုပ်ကြတာဗျာဒီတော့ပုံမှန်ပေါင်း459ခုမှာ93ခုကလူထုဆန္ဒခံဝေးယူရမယ်အဲ့လူခဏခဏဝယ်ယူတော့လည်းပဲလာမဲပေးတဲ့သူရဲ့တဝက်နဲ့မဟုတ်ဘဲနဲ့မဲပေးနိုင်သူရဲ့တဝက်ဆိုတဲ့ခါကျတော့ဘယ်လိုမှကိုလုံမရတဲ့ဟာဖြစ်တယ်အဲ့ပုံမှန်93ခုထဲမှာလည်းအရေးကြီးတဲ့ပုံမှန်တွေမှန်သမျှအဲ့ထဲမှာဝင်နေတယ်ဘာလို့ခါ436ကခါဝေးကြတော့လည်းပဲ95ရာခိုင်နှုန်းကျော်ဆိုတော့ဘယ်လိုမှကိုတတ်မတော်မထောက်ခံမဲနဲ့မဖြစ်တဲ့ဟာမျိုးဖြစ်နေတယ်တတ်မတော်တယ်မဟုတ်ဘူးပေါ့ဗျာလူမျိုးစုတိုင်းသားတွေလည်းရှိသေးတယ်တခြားအော်ပိုဇီတွေလည်းရှိသေးတယ်အဲ့တော့ဘလို့မှကိုပြင်းမရအောင်လုပ်ထားတာကိုပြင်မယ်လို့ပြောနေတဲ့ဥစ္စာကကျွန်တော်နိုင်ငံရေးအခုကြုံရင်းနေတူပြောင်းနေတဲ့ဆိုရင်အင်မတန်ကိုမဖြစ်နိုင်ဘူးဒါတမင်တည်းအချိန်ချုံနေပြီးတော့ဒါလူလူကိုမမကန်ကန်ပြင်ပြတာမဟုတ်ဘူးလို့အဲ့လိုကျွန်တော်ကတော့ယူဆတယ်ကြာအဲ့တခုတော့ရှိတယ်ခုနက436ခါဝေးမှာမျောလင်းချက်ကတော့ပါလဲဆိုတော့အဲတမတော်အတွက်လည်းပဲဟလာအဲတော့ LED ဆိုးအနေနဲ့ဒေါန်းဆန်းစုကြည်နဲ့တော်တော်လေးလက်ရောထားတဲ့အတွက်ကြောင့်မလို့လက်ရောမှုတွေအများကြီးပဲအခုနာမည်အပြည့်ခံပြီးတော့စိတ်တွေအပြည့်ခံပြီးတော့တော့ပြည်သူလူထုရဲ့တင်ရမမှုတွေခံပြီးတော့တော့တမတော်ကိုလက်ရောထားတော့တမတော်ဒီတစ်ခါတော့ပြန်ပြီးတော့လက်ရောတင်တဲ့အချိန်တော့ရောက်ပြီအဲ့တော့အဲ့လိုများဖြစ်မလားဆိုပြီးတော့အော်ဒီလိုတော့လည်းတစ်ချက်တော့ပေါ့ဗျာ
ဆိုတော့ဒီအချိန်မှာအဲ့ဒီကိစ္စလေတန်းထွက်လာတာကတော့တမတော်ကဒီဟာတော့လက်ခံလောက်ပြီးဆိုတော့ယူဆချက်ကြောင့်ဒီရှိမှာပြင်ဆင်ကိစ္စပြန်ပေါ်လာတယ်ဆိုတော့သဘောလား
အဲ့ဒီလိုလည်းယူဆလို့ရပါတယ်နောက်တစ်ချက်ကလည်းလုပ်ငန်းတွေကအကုန်လုံးပြည့်ပြီဗျာဘာပြည့်ငင်းငန်းကြီးရလည်းပဲသွားပြီတိုးတက်လန့်နေနဲ့အမျိုးလင်းချက်ကလည်းအတော်ကိုနှဲသွားပြီနောက်တစ်ခါပြည်ပေါ်ကြီးရလည်းပဲဒီလောက်ကြီးကောင်းမလာပဲနဲ့ဒီတိုင်းကြီးပဲကြံနဲ့ပြောင်းလဲမှုတွေကလည်းလူ့သားသာတိုးတက်မှုတွေမရှိတဲ့အခါကျတော့အဲ့ဒီရောဘွေးလည်းနီးလာပြီလူတွေလည်းပြောလာပြီအခုကရောဘွေးကလေးမတည်ဘူးဆိုအတန်ကြီးလည်းကျဲလာတော့အဲ့တော့ရောကောက်ပွဲအတွက်လည်းပဲရည်ရွယ်ပြီးတော့ဒီချိန်တော့လုံးဝဖြစ်မယ်ဒီချိန်မှမလို့ရင်တော့ငါတို့ပွားလိမ့်မယ်2020မှာလို့ဆိုတော့အဲ့ဒီလည်းပါတယ်လို့အဲ့လိုလည်းပဲယူဆလို့ရပါတယ်
ဟုတ်ကဲ့ဆိုတော့ ပထမတစ်ခုကတမတော်ဘက်ကိုဒေါန်ဆန်းစုကြည်တို့ဘက်ကလိုက်လျှောထားတာအနေနဲ့ခံပြီးတော့အကောက်ကပေးထားတယ်လဲများပြီဒီတခါတော့လက်ခံနံခေါင်းရဲဆိုတဲ့စဉ်းစားချက်ကိုကျွန်တော်စိတ်ဝင်စားပါတယ်ဆိုတော့ဘလောက်ထိလိုက်လျောနိုင်ဖို့အလားအလာရှိပါလဲဒီဖွဲ့စည်းပုံပြင်ဆင်ဖို့ကောမဒီဖွဲ့မှတ်ကိစ္စဝင်တော်မှာတမတော်ကူစလေကအပြင်းထန်ကန့်ကွက်နေတာတွေ့နေရတော့အဲ့ဘက်ကလက်ခံနံမဲ့အလားအလာရှိပါရဲ့လားခင်ဗျာအ
ဲတိုက်ပြီးတော့စိတ်ပြေသွားတယ်ဗျာဒီတခါတော့တမတော်ဘက်ကနေညှိနှိုင်းပြီးတော့အရှင်ပြည်ကြီးတို့ဒါတင်လိုက်တာပဲလို့အဲ့လိုယူဆတဲ့အုပ်စုတွေကအတော်စိတ်ပြက်ကုန်ကြတယ်ဗျ။ရှင်းရတယ်နော်။ဒီဟာကြီးကဘလို့မှပြင်လို့မရဘူး။ဥက္ကိုတီတို့ဆိုအသက်တောင်ပေးသွားတယ်ဗျ။ဟိုဇာဝင်းတွေလည်းဒီကိန်းပြောသွားတာလေ။မရဘူး။ဝင်းပြင်းသွားလောက်ပြီးရကုန်မရဘူးလို့ပြောသွားတာ။ကျွန်တော်လည်းအဲ့အုပ်စုတွေမှာပါတယ်။သို့တော်လည်းပဲမျော်တော့မျော်နေမိတာပေါ့လေ။အော်ဘာပဲဖြစ်ဖြစ်ဒီလောက်ကြီးတိုင်းကြီးအကြက်တဲကြီးဖြစ်နေတယ်။ပြည်တွင်းပြီးပါတယ်။ဖြစ်နေပြီးတော့အဲ့ချိန်မှာတော့ဒီတစ်ခါတော့တပ်မတော်သက်တာတော့ဇုံတရားတော့ပြန်လိုက်ရောပြီးအပေးယူတော့ဖြစ်လာတယ်။အဲ့လိုတော့မျော်လင့်တာပေါ့ဗျာ။အခုကျတော့အဲ့ဒီခါတော်တော်လေးရော့အောင်သွားဆိုပြန်ကြည့်ရတယ်ဗျ။
ဒါပေမဲ့လည်းတချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာသူတို့ကဘယ်တော့မှမကန့်ကွက်ဘူး။ပြင်သင့်တဲ့အချိန်မှာပြင်သင့်တဲ့နည်းနဲ့ပြင်မယ်ပါညာဆိုတာဥက္ကဋ္ဌပြောနေတော့ဆိုတော့အဲ့ဒါကိုဘယ်လိုနားလည်ရမလဲခင်ဗျာ
။ဟောအဲ့ဒါကတော့ဒီလိုပြန်ပြီးခဲ့ဦးသိန်းစိန်အစိုးရလက်ဆောင်ကြန့်ခံရဥဆောင်ပြီးတော့ကြန့်ဖွဲ့စည်းပုံပြင်ဖို့တင်တာပဲဗျ။ဒါတော့ဝိုင်းနဲ့တိုင်းပြည်နဲ့ဝိုင်းထောက်ခံတဲ့ NLD ရဲ့သဘောကျတယ်မကန့်ကွက်ဘူး။လူတွေကထင်တာပေါ့ဗျာ။ဟာဒေါန်ဆန်းစုကြည်တမရာကြီးဧစာပိတ်ထားတဲ့59စာလုံးတော်မြင့်အဲပြင်ပါပြပေးပြီလေဆိုတော့ပြင်တော့ပြင်တယ်ဘယ်လိုပြင်လဲဆိုတော့ဒုသမရာဥမင်းစုရဲ့တမီလာသားသူကနိုင်ငံခြားရောက်နိုင်ငံခြားသားနဲ့ယူထားတဲ့ဥစ္စာအဲ့ဒီဟာကိုစဉ်းလုခွင့်ပေးတယ်ဆိုပြီးတော့59စာလုံးထားပခဲ့ပြီးတော့အဲ့ပုံစံနဲ့သူတို့စိတ်ကြိုက်ပြင်သွားတယ်ပေါ့ဗျာအဲ့ဒါဒီတဟာလည်းပဲဘုရားမူကြီးမင်းအောင်နိုင်ရဲ့ပြင်မယ်ဆိုတာလည်းအဲ့ဒီပုံစံမျိုးဖြစ်မယ်ဆိုရင်တော့တော်တော်လေးတမတော်ရဲ့ပြင်မှုဆောင်မှုစိတ်ကြိုက်မိပါတယ်ဗျာ
ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်85ရာခိုင်နှုန်းကျော်ကျော်ထောက်ခံရမယ်လို့ပြောပေမဲ့ဖွဲ့စည်းပုံကိုလုံအောင်ဖြည့်သိမ်းမယ်ဆိုရင်ဘယ်လိုဆိုတာပြဋ္ဌာန်းမထားဘူးလေတချို့ကထောက်ပြပါတယ်အဲ့ဒီကိစ္စလည်းရှင်းပြပါအောင်
အဲ့ဒါဥပ္ပိုလ်ကြီးကတော့အဲ့လိုဆိုတာဥပ္ပိုလ်ကြီးကပြောတာနှစ်ချက်ပြောတယ်ကြာတစ်ချက်ကတော့ဘာပြောသွားလဲဆိုဒါလည်းကျွန်တော်ထောက်ခံလို့ပါအစားကုန်မယ်ဖွဲ့စည်းပုံကအစားမထိုးရဘူးလို့ပြဋ္ဌာန်းမထားဘူးဒါအောင်ဒါအောင်ဖွဲ့စည်းပုံအစ်စ်နဲ့အစားထိုးမယ်နောက်တစ်ခုကလူတို့ဆန္ဒခံယူပွဲနဲ့ဆိုပြီးတော့ဒီကြည့်ကြရင်ဒုတိယဆန္ဒခံယူပွဲပြန်လုပ်ပြီးတော့ဖြစ်မယ်ဗျာဆိုရင်တော့ဘယ်လိုလင်းလဲအဲ့လိုပြောကြတယ်အဲ့ဒါဒီကတော့ဗျာပညာရှိတွေပြောတဲ့တကယ်ကိုသဘောတရားတွေပဲဘယ်လိုအကြောင်းနဲ့မှဆွေးစည်းပုံကိုထိထိဆွေးစည်းပုံသူတို့ရဲ့ဒုံကြုံကိုထိထိအဲ့ဒီရောက်ခံလိုက်ဆိုရင်တတ်မလို့ပါခင်ဗျာလုံးဝအာနာပြန်သိမ်းတဲ့လက္ခဏာတွေကအပြည့်အနေထားမှာရှိတယ်ဗျာတချို့ကခုတော့သိစေခြင်းနေပြီခုတော့ဆိုရင်သိမှဘူးရှင်အိုင်စီပြဿနာခံနေလို့ကမသိသေးတာအပြင်းလည်းပဲကျွန်တော်တို့ကတိတ်နေတိတ်ကြာကြိုက်တယ်အဲ့ဒါမှအစ်စ်ကပြန်စကျွန်တော်ကြိုက်တယ်အခုလိုဒီမိုကရေစီအမြဲတမ်းခံလောက်နေရတော့သူတို့ကတော့တစ်သက်လုံးခံလာကြရလူထုအနေနဲ့ကဘာမှမထူးတော့ဘူးတကောင်းနဲ့ညှိမနေဘူးကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျာ
ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအရေးကျွမ်းကျင်တဲ့နိုင်ငံသားပညာရှင်တွေအထူးသဖြင့်ပါမခဒေးဗစ်စတိုင်ဘတ်ဆိုရင်ကျွန်တော်ပြောရင်မင်းမမွေးခင်ကတည်းကဗမာပြည်အကြောင်းကိုလေ့လာနေတာဆိုပြီးတော့သူပြောတဲ့ပုံကိုဖြစ်ပါတယ်အဲ့ဒီဆရာကဘာပြောလဲဆိုလို့ရှိရင်စစ်တအနာသိမ့်မှန်ပြောနေရတဲ့ကိစ္စဘာသိမ့်စရာလူသေးလဲတဲ့အခုကသူလက်ထက်မှာအကုန်လုံးရှိနေတာပဲသူပြောရခဏအဲ့ဒါကဘယ်လိုပြန်ပြီးပြောခြင်းတယ်
အဲ့ဒါဒီမထောက်ခံနေတာဘာလို့ဆိုရင်ဒီတစ်ဆောင်ချိန်မှာသိမ့်ပြီးသူလိုဖြစ်နေပြီသိမ့်ပြီးသားပဲဗျာပြီးပြီအကုန်လုံးလိုအပ်တာတွေအကုန်လိုချင်တာတွေအကုန်ရှိတယ်ဘုမပြောရတော့အကုန်ပါတယ
်ဒါကြ
ောင့်မလို့သူကသိမ့်နေတာတော့သိမ့်လေသိမ့်သွားလို့ပြောတာအဲ့ဒါကြောင့်ပြောရပြောတာဗျာ
ဟုတ်ကဲ့ဆိုတော့အဲ့အခုလူလူဆန္ဒခံယူပွဲဆိုတာအခုမြန်မာပြည်သူတွေကလည်းပဲဒီကိစ္စကိုပဲကမ်ပိန်းလုပ်မယ်ဆန္ဒပြမယ်ဘာသာဆွေးစည်းစည်းနေကြတယ်ဒီလူဟာမျိုးကနေပြီးတော့လူလူဆန္ဒခံယူပွဲပုံစံမျိုးကဖြစ်သွားနိုင်တဲ့အခြေအနေရှိနေပါလားအခုပြည်သူတွေဘယ်လောက်ထိဒါဒီကိစ္စကိုစိတ်ဝင်စားနေကြပါလဲ
ကျွန်တော်ကညာကြီးကျွန်တော်ပြောပြမယ်ခင်ဗျာလူတွေကဘယ်လောက်တော့ဖြစ်နေလဲဆိုပြီးပြည်စုံနဲ့ခြေဦးနဲ့လဲနေလဲရပြီတော့ခြေဦးကဘာမှတုံးမရဘူးပြည်စုံကတုံးရတယ်အောင်ပြောနေကြပြီအဲ့တော့အခုခင်ဗျာပြောချင်တာကတော့ဒီဒူဒူဆန္ဒပြပွဲကြီးနဲ့ပြန်ပြင်ဖို့ဆိုတာတော်တော်ကြီးကိုဒူဒူကလည်းစိတ်ပြက်နေကြီးကြအခုခဏမြစ်ဆုံနေတော့မှာပဲအရာရောမှာအချို့ပဲပြတယ်ကြအဲ့လိုဖြစ်နေတယ်အလကားတွေပြနေတာပဲဆိုတော့အချို့လူတွေကအမြင်အားလည်းရှိတယ်ကြဟလာအနေသားတွေကအဲ့လိုခက်ခဲကြီးရှိတယ်ပေါ့ဗျာနောက်တစ်ခုကလည်းပဲနည်းနည်းလေးလှုပ်တာတဲ့နဲ့ပြန်ဖမ်းတာတွေကလည်းပြန်လှုပ်ရှိနေတယ်ကြချင်းချောင်းမှုကြတယ်ဒီတိုင်းပဲပြည်ရေးကြီးကလည်းပဲရဲတပ်ဖွဲ့ကြီးကလည်းဒါတော့မှာပဲရှိနေရှိတယ်။တရားကြီးကလည်းစစ်ဖို့အောင်ပါတရားပြဖို့ပဲခင်ဗျာ။အဲ့တော့မလို့လူသူကြီးကမပြောစားဝတ်နေရတယ်အရန်ကြက်တယ်ဗျာ
။
အရန်ကိုကြက်တာရှားဖို့လည်းတော့ခင်ဗျာ။ဟုတ်
ကဲ့။
အဲ့တော့မလို့လူသူကြီးက
ပြန်လဲနိုးစားဖို့နည်းနည်းခက်ခဲတယ်ဗျာ
။အဲ့တော့ကျွန်တော်တခုစဉ်းစားမိတာဒီငင်းညာရေးကိစ္စလည်းပဲရှေ့မတူဘူး။တိုင်းပြည်ရဲ့တိုးတက်စရာရှိတဲ့ကိစ္စဟာအကုန်လုံးတစ်ဆွနေရဲ့ဒါ2008ဖွဲ့စည်းပုံကြောင့်ဖြစ်တယ်။ဒီ2008ဖွဲ့စည်းပုံကိုပြင်ကျင်လဲဆိုတာတိုင်းပြည်အရေးတိုင်းပြည်ကောင်းကျိုးရှိကိုတိုးစီရင်လို့ဖြစ်တဲ့ဆိုတာကိုလူတွေတော်တော်များများသဘောပေါက်ကြမယ်ထင်ပါတယ်ဆိုတော့တက်မတော်ဘက်ကရောဒီလူနားမလဲကြဘူးလားဒီကိစ္စကိုပြင်ကျင်လဲဆိုတာတိုင်းပြည်ရှိကိုအခြေအနေတိုးတက်စီရင်လို့ဖြစ်တယ်လို့သူတို့သဘောမပေါက်ကြဘူးလို့ယူဆပါသလားဒီနိုင
်ငံရေးခင်ဗျားလည်းသိရတယ်ဒီစစ်ဘက်ကပြည့်နေတဲ့တာကြအတွေ့ခေါ်ရအစအကုန်လုံးပြည့်ဆိုရင်သူလည်းပြည့်မှာခင်ဗျာအကလည်းဆွဲချလိုက်မှာခင်ဗျာမပြည့်ခိုင်းလို့တော့မပြည့်သေးတာအဲ့တမျိုးသိချမ်းသိကျင်ထားပြီးတော့အရင်ဘူဂျုတ်ကိုချမ်းသာလာလုပ်ပြီးဆက်တာအဲ့ချမ်းသာပြီးဘေးဆွတ်တိုင်းနေတဲ့ဘူဂျုတ်မူတန်းစီလို့ဆိုရတယ်အဒီတိုင်းလူရရှိမှန်းပြောဆိုပါဗျာကျွန်တော်တို့ကတက်မဆောင်စီခံကြောက်ပဲလေဒီကြောက်ကနေပြီးတော့ကျွန်တော်တို့ကခံရတာလေဆိုပြောဆိုအဲ့လိုပြောနေတယ်ဒါကြောင့်မလို့တက်ကိုခင်ဗျားဘလို့မှစိတ်ကူးမနေနဲ့ဗျာတက်ကတော့တောင်းဆန်းစုကြီးအခုဒစိတ်ကြီးဆုံးရှုံးနံပါတ်ကြီးပြပြီးတော့ကာကွယ်ပေးကြအောင်ပါပဲခင်ဗျားအခုတည်းကနော်ကျွန်တော်တက်တယ်ဟိုတွင်ကအဒီတိုင်းတော့လူတွေကတော့စိတ်ပြပြီးတော့ ICC ဝင်ပြီးတော့ဘာသုံးဖန်သွားအေးရောကွာဆိုပြောတဲ့လူရှိတယ်ကျွန်တော်တော့မပါပါဘူးအဲ့ဒီမှာ
ဟုတ်ကဲ့
ဆိုတော့လူတွေကစိတ်ပြတာကိုပြောပြတာပါဟုတ်ကဲ့ပ
ါဆိုတော့ဒေါင်ဆန်းစုကြည်နဲ့ဘုဂျုံမူကြီးသန်းရွှေနဲ့တွေ့တယ်ဘာညာဆွဲသတင်းတွေထွက်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘုဂျုံမူကြီးသန်းရွှေကပဲတင်းခံနေသလားလက်ရှိကာချုပ်ဘုဂျုံမူကြီးမြောင်းနိုင်ကပဲတင်းခံနေသလားဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ကျေးဇူးပါဘီအတူတူပဲအတူတူနဲ့အလူလူပဲဘလုံးသားဆရာမရင်းနဲ့အဲတော့ကာကာကျုပ်မြောင်းနိုင်လည်းပဲဘောဆန်းကြီးစီယုံတာပဲသူ့ကိုစီယုံလို့ကာကွယ်ဥပဒေကိုလည်း2020လောက်ပြီသူ့ကိုလည်းခွင့်ပြုထားတာပဲအဲမတိမသာဒါပေမဲ့လို့မရဘူးဗျအဲဘလုံးမူးတန်းချေသူကရက်ကဦးနေဝင်းလို့ပေါ့ဗျာနောက်ဆုံးဦးနေဝင်းကိုလှမ်းချလိုက်မှဦးတန်းချေအလှမ်းချလိုက်တာလေလှမ်းချလိုက်တော့ဦးတန်းချေအဲ့အတွက်ကြောင့်သူကအပြည့်ယူထားတာဗျာအခုအကောင်အကွယ်အပြည့်ယူခါတာဒါကြောင့်မလို့တောင်းတော်ကြီးပြောင်းလဲတာဘူးဆိုတာအေးဦးသားဆွေတို့မရှိရင်တော့ဟလာအေးတမျိုးပြောင်းရင်ကျွန်တော်ဦးသားဆွေတို့ရှိနေသမျှကာကြုံမင်းအောင်အစ်င့်လောက်နဲ့အဲ့လောက်ကြီးမလုပ်နိုင်ဘူးလေလုပ်တော်မှာပဲ၄၃၆ကခါဝေးလောက်ကလေးကနည်းနည်းပါးပါးလောက်ပေါ့ဗျာကြံနဲ့၉၀ကျော်တော့မထိပြင်းနဲ့မရဘူ
းတော်ရရှိမြခင်ဗျာမြမသမိုင်းမှာတောင်းရှိသူတွေကလုတ်သိမ့်လုတ်ထိုက်တာကိုအလုံးလောက်မလုတ်ခတ်ကြတာအချိန်မီမလုတ်ခတ်ကြတာတွေကြောင့်တိုင်းပြည်နစ်နာခဲ့ရတဲ့တရကားတွေအများအများရှိခဲ့ပါတယ်အခုအခါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်ပြည်သူတရားလုံးကလိုလားတောင်းတနေရတဲ့အချိန်မှာအလားတူ too late too little ဆိုတဲ့အခြေအနေတွေမဖြစ်ရလေအောင်စဉ်ကန်းစာယူသင့်တယ်လို့ထင်မိပါကြောင်းပြောကြရင်ညှိကုံးချလိုက်ပါခင်ဗျာကျေးဇူးတင်ပါတယ
်မြန်မာရေးသုံးသပ်ချက်နားဆင်ရပြီးခုတခါတော့သူယုံကြည်ရကဏ္ဍမှာရန်ကုန်တက္ကသိုလ်ဓာတ်တနိကဗီဒာဌာနမှူးဒေါက်တာလဲလဲဝင်းရဲ့ယုံကြည်ရာတွေကိုနားဆင်နေပါပြီ
။ဒီယုံကြည်ရာကဏ္ဍမှာကျွန်မအနေနဲ့တင်ပြလိုတဲ့ခေါင်းစဉ်ကတော့ dignity, ဂုဏ်သိက္ခာ integrity, သိက္ခာသမားရေးနဲ့ justice တရားမျှတခြင်းတို့အကြောင်းပဲဖြစ်ပါတယ်။ဂုဏ်သိက္ခာဆိုတဲ့စကားလုံးဟာဂုဏ်နဲ့သိက္ခာဆိုတဲ့စကားလုံးတစ်ခုပေါင်းစပ်ထားတာဖြစ်ပြီးတော့သိတာမြင်တာတဲ့အရာဖြစ်ပါတယ်။လူတူးချင်းရဲ့ဂုဏ်သိက္ခာလူသားအလုံးရဲ့ဂုဏ်သိက္ခာလူတူးချင်းရဲ့အခွင့်အရေးလူသားအလုံးရဲ့အခွင့်အရေးဆိုတဲ့ယူဆတွေနဲ့အများဆုံးပတ်သက်ဆက်ဆက်နေပါတယ် Human dignity human rights ဆိုတဲ့အသုံးအနှုန်းများဟာထင်ရှားသိသာတဲ့သာတကအများဖြစ်ပါတယ်ဂုဏ်ဆိုတဲ့တပါးသူတွေရဲ့တန်ဖိုးဖြတ်မှုပေါ်အလေးထားတဲ့အတွက်ပုဂ္ဂလဒိဋ္ဌံသဘောလဲဆောင်ပါတယ်ဘာသာတရားယုံကြည်မှုယဉ်ကျေးမှုယာတုဂုဏ်သိင်းစတာတွေနဲ့လည်းပတ်သက်နေပါတယ်လူကုံတိတ်ခါလူအခွင့်အရေးကိုထိန်းသိမ်းကာကွယ်စောင့်ရှောက်ဖို့လိုလာတဲ့အခါမျိုးမှာ justice ဆိုတဲ့တရားမျှတမှုသဘောကိုတောင်းဆိုလာကြပါတယ်။တိတ်ခါတမာရီဆိုတဲ့စကားလုံးကတော့တိတ်ခါနဲ့တမာရီဆိုတဲ့စကားနှစ်ခုရက်နှစ်ခုကိုပေါင်းဆက်ထားတာဖြစ်ပါတယ်။လူပင်ကိုဇယိုက်နဲ့ဆိုင်ပါတယ်။ယူသားမှုဖြောင့်မတ်မှုကိုကျင့်သီလကောင်းမွန်မှုတာဝန်သိစိတ်ရှိမှုဆိုတဲ့သဘောပေါ်အခြေခံပါတယ်။ခြားသူတွေကမိမိကိုဘလို့မြင်မြင်မိမိရဲ့ကိုကျင့်တိတ်ခါကိုတည်ကြည်စွာဆောင်ထင်းခြင်းသဘောဖြစ်တာမှတမာရီဆိုတဲ့စကားလုံးနဲ့တွဲသုံးတာဖြစ်ပါတယ်။သိက္ခာသမารိဆိုတဲ့စကားလုံးဟာမြန်မာမှုနယ်ပယ်မှာရှိတဲ့အဂတိတရား၄ပါးမှကင်းလွတ်ခြင်းဆိုတဲ့သဘောနဲ့လဲနှီးစပ်စွာဆက်နွယ်လျက်ရှိပါတယ်။လူပေါင်းလောကမှာဂုံဆိုတဲ့ဝေကြီးဥစ္စာစည်းစိမ်ချမ်းသာယာတုဘွဲဒီဂရီကိုကြည့်ပြီးဂုံသိက္ခာရှိတယ်လို့ဆိုကြတဲ့သူတိုင်းသိက္ခာသမารိဆိုတဲ့ integrity နဲ့တော့မပြည့်စုံပါဘူး။ဂုံသိက္ခာ dignity ကိုမြင်သာထင်သာတဲ့အရာတွေနဲ့ဆုံးဖြတ်လို့ရပေမဲ့သိက္ခာသမารိ integrity ကိုတော့ဒီလိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲတယ်။လူအဖွဲ့အစည်းတိုင်းမှာ လူတိုင်းလူချင်းတောင်းတကြတဲ့ justice ဆိုတဲ့တရားမျှတမှုကိုရှာရမှာကိုကျင်တရားဆိုင်ရာတည်ကြည်ဖြောင့်မတ်မှုသဘောကိုချေပြတဲ့ integrity ကအခါရကြပါတယ် justice အကြောင်းပြောရရင် fairness အကြောင်းပါလာမှာပါ fairness ဆိုတဲ့မျှတမှုသဘောကိုရရှိအောင်ဆောင်ရွက်ရမှာအဓိကအကြံဉာဏ်နှစ်သွဲရှိပါတယ် equality နဲ့ equity ပါ equality ဆိုတာဟာအလုံးစီခွင့်ရေးတူတူတပြေးညီပေးတာပါနှီးလန်းချေပြပါ equity ဆိုတာကတော့လူသူကိုလူတစ်လောက်ဖြည့်ဆည်းပေးတဲ့နည်းပါရလန့်ချေပြပါ equality ကမျှတတယ်လို့ထင်ရပေမဲ့ရလက်ကမမျှတတာမျိုးဖြစ်တတ်ပါတယ်လူတဲ့စီကိုမလောက်မငှရောက်သွားတာမျိုးမလူတဲ့စီမှာပို့ရောက်သွားတာမျိုးပေါ့လူအလုံးဟာပင်ကိုအရေးချင်းညီမှန်းချက်ခံမှမှုနဲ့ဝရိယစိုက်ထုတ်မှုစတဲ့အခြေခံသဘောတွေဟာတပြေးညီညှိယူလို့မရတဲ့အတွက်ဖြစ်ပါတယ် equality ကပို့လက်တွေ့ကြပါတယ်လူသူကိုပို့ပေးပြီးပို့သူကိုလျှော့ပေးတယ်နည်းလို့ပဲလွယ်လွယ်ပြောပြစီလူမှန်နေရာမှန်ထားခြင်းဆိုတဲ့ human resource ရွေးချယ်ခံထားခြင်းအတွက်ထိရောက်ပါတယ်လူတူးချင်းရဲ့အရေးချင်းကိုမြင့်တင်ရမှာလဲထိရောက်တဲ့နည်းလမ်းဖြစ်ပါတယ်။လူတူးချင်းရဲ့အရေးချင်းကိုမှန်မှန်ကန်ကန်သိမှတ်ပြုပြီးလူမှန်နေရာမှန်ချင်းမြင့်မြောက်စားတာဟာလူတွေရဲ့ dignity နဲ့ rights ကိုအလေးထားတန်ဖိုးထားတာဆိုရင် equity ဆိုတဲ့အယူအဆကိုလက်တွေ့ကျင့်သုံးဖို့ပို့ပြီးသင်လျော်ပါတယ်။ဒီနေရာမှာအဓိကကြားတဲ့အခန်းကဏ္ဍကတော့ integrity ပါပဲ။ decision maker များ policy maker များဟာသိက္ခာသမားရှိဖို့အရေးကြီးလာပါတယ်။လက်ရှိကျမတို့နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးတရားစီရင်ရေးစတဲ့ကဏ္ဍချင်း၅ရာမှာဖြစ်ပေါ်နေတဲ့ပြဿနာအများစုကိုကြည့်ရင်လူအခြေခံရပိုင်ခွင့်ဖြစ်တဲ့ justice ဆိုတဲ့တရားမျှတမှုပျောက်ဆုံးနေတာပါပဲ။ဒါကိုဖြည့်ဆင်းဖို့အတွက်အဓိကတော့ချက်ကတော့အမှန်ကိုမျက်နှာယူသမှုကိုအခြေခံတာဝန်သိစိတ်တာဝန်ယူစိတ်ကိုလေးထားတဲ့သိက္ခာသမားတွေကိုပြုစုပြောင်းထောင်ခြင်းလို့ဆိုပြရစီ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုတော့မနက်ခင်းသတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြမှာပ
ါ။မြောက်ကိုရီးယားဟာသူတို့လက်နက်တွေကိုစီးရဲအားတိုက်ခိုက်ဖျက်ဆီးတာမခံရစေဖို့လှုပ်ဆောင်နေတယ်လို့လုံခြုံရေးကောင်စီကိုသောက်ကြနေကတင်ပြတဲ့ကုလသမဂ္ဂအစည်းအဝေးခန်းစားဆောင်မှာဖော်ပြထားပါရယ်။မြောက်ကိုရီးယားဟာအရက်ဘက်အဆောက်အဦတွေလေဆိပ်တွေကိုအဆုံးပြုပြီးဒုံးကျည်လက်နက်တွေနျူကလ িয়ার ဆန်တတ်မှုတွေလှုပ်ဆောင်ဖို့စီစဉ်နေတယ်လို့လည်းပြောထားပါရယ်။ဆူယန်ဒီယာတစိတပိုင်းရဆိုင်မှုထပ်ပြီးမဖြစ်ရလျောင်းအမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေရပြီးဘူဒူးနေတကပိတ်စီဝဲကနေနေဆက်လုံလုံဆိုင်ရာသဘောတူညီချက်တစ်ခုမကြခင်ရက်တွေအတွင်းရလာနိုင်တယ်လို့ဆိုကြပေမဲ့အသေးစိတ်အချက်အလက်တွေနဲ့ပတ်သက်ပြီးပါတီကြီးနှစ်ယောက်သဘောထားကွဲလွဲမှုတွေရှိနေစေဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့ဗီယက်နမ်နိုင်ငံဒါနန်မြို့မှာဒီလနောက်ပိုင်းဒုတိယအကြိမ်တွေ့ဆုံမဲ့ကိစ္စကိုအမေရိကန်မဟာမိတ်တွေကသတိနဲ့ကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့ချင်တန်ဟောက်စ်မူဝါဒလေးလာရေးအဖွဲ့သူတွေကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာထရမ့်အောင်မြင်မှုရတယ်ဆိုတာမဟုတ်ကြောင်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဆက်လက်နုတ်ကိုင်နေတဲ့အထောက်အထားတွေတွေ့ရတယ်လို့ပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေထပ်မံဝင်ရောက်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုကန့်ကွက်လိုက်ပါတယ်။ပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့သဘုံတပ်တွေတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒုက္ခသည်တွေထပ်မံဝင်ရောက်လာတဲ့ကိစ္စကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံမကြီးကိုသူတို့နိုင်ငံရဲ့ယုံကဆင့်ခေါ်ပြီးအခုလိုကန့်ကွက်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အရာစီကြီးတူကပြောကြောင်း Channel News Asia မှာဖော်ပြထားပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါ။ဒီမနက်တွေအစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီမနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာပါ။သောနာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.